ဒီနေ့ခုနှစ်ရက်တရားစခန်း6ရက်မြောက်ညနေခင်းခါကာလမြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်များကိုနားယူကြည်ညိုကြဖို့အလိုစုဝေးညီညာရောက်ရှိလာကြတဲ့ယောဂီသူတော်ရှင်များကိုဒီနေ့ဦးဇင်းတို့ဟောတရားဟောဖို့စီကူတာတော်ဆိုတော့ခန္ဓာဝကသံယုတ်ပါဠိတော်မှာဒေဝတဟသုတ်တံဆိုပြီးတော့သုတ်တံတရားဒေသနာတစ်ပုဒ်မှတ်တမ်းတင်ထားတာရှိပါတယ်အဲ့ဒီသုတ်တံတရားဒေသနာကိုနားယူကြည်ညိုရရနော်အခုဦးဇင်းတို့မိမိခန္ဓာမှာတင်ရှားဖြစ်ပေါ်နေတဲ့ယုံ nant သဘောဝတရားများကိုတတိကောင်းကောင်းနဲ့ဝိရိယကောင်းကောင်းနဲ့ဖြစ်တိုင်းဖြစ်တိုင်းတိနေအောင်ကြိုးစားအထောက်ကြရဲဆိုတဲ့ဒီတတိပဌာန်လုပ်ငန်းစဉ်တတိပဌာန်ဘာဝနာတရားပွားများကြရဲဆိုတာအဓိကရည်ရွယ်ချက်ကကိုယ်ဘဝကိုယ်ခန္ဓာရဲ့အကြောင်းကိုမှန်မှန်ကန်ကန်သိအောင်လို့ကြိုးစားအထောက်ကြရတာလို့ဒါကိုဦးဇင်းတို့ထပ်ဖန်တလဲလဲပြောဖြစ်ပါတယ်ဟုတ်လားမှန်ပါပါတရားအထောက်ချင်းရဲ့အဓိကရည်ရွယ်ချက်ကအသိဉာဏ်ကိုရသိဖို့ပေါ့အသိဉာဏ်ကလည်းပဲဘာကိုသိတဲ့အသိလဲဘာကိုသိတဲ့ဉာဏ်လဲလို့မေးရင်မိမိဘဝမိမိခန္ဓာရဲ့နော်သဘောတရားတွေကိုအမှန်တိုင်းသိဖို့မြင်ဖို့ပေါ့သဘောခန္ဓာဆိုတာဘလို့သဘောရှိတာတုံးလို့မေးရင်တို့တို့လေးနဲ့ဒီမိမိဖြေလိုက်ဖို့ကဘဝခန္ဓာဆိုတာပျက်စီးခြင်းနဲ့ပျက်စီးခြင်းစီကိုသွားနေတဲ့သဘောလို့ဒီလိုနားလေရပျက်စီးခြင်းနဲ့ပျက်စီးခြင်းစီကိုသွားနေတာပျက်စီးခြင်းနဲ့ဆိုတာကအနိစ္စသဘောကိုရည်ညွှန်းတာဟုတ်လားလောလောဆယ်ဘာပဲဖြစ်လာဖြစ်လာဘယ်ဖြစ်လာတဲ့သဘောတရားမှတည်နေတာမြဲနေတာမဟုတ်ဘူးဆိုတဲ့အမှန်တရားအနိစ္စလက္ခဏာအနိစ္စသဘာဝပျက်စီးခြင်းဖြင့်ပျက်စီးခြင်းစီကိုပျက်စီးခြင်းစီကိုသွားနေတာတပျက်စီးခြင်းနှင့်ဆိုတာအဲ့ဒါအနိစ္စသဘောကိုရည်ညွှန်းတာပျက်စီးခြင်းစီကိုသွားနေတယ်ဆိုရင်ပျက်စီးခြင်းဆိုတာကမရဏသဘောကိုရည်ညွှန်းတာအလုံးသဘောပေါက်မလို့ခြင်းနော်အနိစ္စဆိုတဲ့စကားလုံးမရဏဆိုတဲ့စကားလုံးအနိစ္စဆိုတာကအမြဲတမ်းပျက်စီးနေတဲ့သဘောဘာပဲဖြစ်လာဖြစ်လာသူတည်နေတယ်မြင်နေတယ်ဆိုတာမရှိဘူး။ကောင်းတာပဲဖြစ်ဖြစ်ဆိုတာပဲဖြစ်ဖြစ်ဘဝမှာကျင့်ဖန်များစွာနောက်ဖြစ်ပေါ်လာပြီးတော့နောက်ကြောင့်ပွေသွားနေတဲ့သဘောကိုဒါအနိစ္စလို့ဒါကြီးဒီမိုင်းများအလုံးနားလည်ထားကြပြီသားဟုတ်လား။မရဏဆိုတာကြတော့အဲ့ဒါလိုမဟုတ်ဘူး။နောက်တဘဝတစ်ခါအပြီးတိုင်းပြည့်စည်သွားရတဲ့သဘောဒါကအသုံးများတဲ့မရဏရဲ့အတိတ်ပဲ။ဟုတ်လား။တတိအနိစ္စဆိုတာရဲ့မရဏဆိုတာရဲ့ဒီစကလုံးနှလုံးရဲ့အတိတ်ပဲကအဘယ်စကလုံးရဲ့အဓိပ္ပာယ်ပဲဖြစ်ဖြစ်သိရင်အလွန်တရာမှအကျိုးကြီးဆုံးများတာတော့အမှန်ပဲ။အနိစ္စလက္ခဏာကိုသိတယ်ဆိုရင်ဒါဝိပဿနာဉာဏ်ရတယ်လို့ဆိုရတာပေါ့။မရဏသိခြင်းသဘောတရားကိုတကယ်စဉ်းစားဆင်ခြင်ပဲဆိုရင်လည်းသူလည်းပဲအတင်သေးလို့မရဘူး။သူလည်းပဲအလွန်တရာမှအကျိုးကြီးဆုံးများတာပဲ။ဒါကြောင့်ဒီတရားနှစ်ခုကိုကောင်းကောင်းနားလည်အောင်စဉ်းစားရမယ်ဆင်ခြင်ရမယ်သိအောင်ကြိုးစားရမယ်ပေါ့။အနိစ္စနဲ့ပတ်သက်ပြီးတော့ဦးဇင်းတို့ဆောစားတဲ့အချိန်မှာယောဂီတူတော်ရှင်များနော်နာကြားကြရတဲ့ဒေသနာလေးထဲမှာပွားများမယ်ဆိုလို့ရှိရင်နိဗ္ဗာန်နဲ့တရားရှိတဲ့နိဗ္ဗာန်နဲ့အဆုံးရှိတဲ့တင်ညာခုနှစ်မျိုးဆိုပြီးတော့မြတ်စွာဘုရားဟောထားတာရှိဦးလားရှိရနော်အဲ့ဒီထဲမှာနံပါတ်1အတုဘတင်ညာနော်ဒီကန္နာကိုကြီးရဲ့မတင့်တယ်တဲ့သဘောကိုအမှတ်ရတဲ့သဘောဟုတ်လားနောက်နံပါတ်2ကဘာလို့ဆိုတော့မရဏတင်ညာနောက်တဘောကတစ်ခါတည်ဆုံးရတဲ့ပျက်စီးရတဲ့မရှိမလားပျက်စီးကြိုကွဲသွားရတဲ့အနေထားကိုအမှတ်ရတဲ့သဘောဒါကမရဏသင်ညာဟုတ်လားအဲ့ဒါပြီးတော့ပါလာတော့အာဟာရပရိကူလသင်ညာနောက်အစာဟာရရဲ့ရွှန်ရှားဆက်စုပ်ဖွဲ့ကိုအမှတ်ရတဲ့သဘောနောက်ဦးဇင်းတို့စတုထသင်ညာကတပ်ပလောကီအနာပိရတိသင်ညာလောကကြီးမှာကြုံမှုဝေရမရှိဘူးမွေးလွယ်ဝေရမရှိဘူးဆိုတဲ့ဒီအမှန်တရားကိုအမှတ်ရတဲ့သင်ညာဟုတ်လားနောက်ဦးဇင်းတို့ဟောငါးခုမြောက်ကြာနော်ငါးခုမြောက်ကဘာလို့ဆိုအနိစ္စတင်ညာခုပြောတဲ့တဘာဝတရားနော်သင်္ခါရတရားတို့ရဲ့မတည်မြဲတဲ့သဘောကိုအမှန်ရတဲ့တင်ညာနောက်၆ခုမြောက်ကအနိစ္စဒုက္ခတင်ညာမမြဲတဲ့တရားမှာဒါဟာဆင်းရဲတယ်လို့အမှန်ရတဲ့တင်ညာအနိစ္စဒုက္ခတင်ညာလို့သုံးခုနှစ်ခုမြောက်ကဒုက္ခေအနတ္တတင်ညာအစင်းရတဲ့တရားမှာဒါအဆုံးမရတဲ့သဘောမပိုင်မနိုင်တဲ့သဘောက ိုယ့်လိုကိုမလိုက်တဲ့သဘောပဲလို့เนาะရှင်းရတဲ့တရားမှာအဆုံးမရတဲ့သဘောကိုအမှန်ရတဲ့သဘောကိုအနိုင်ဒုက္ခအနတ္တတင်ညာအဲ့ဒီတင်ညာခုနှစ်ပါးထဲမှာအခုအရင်ပြောတဲ့เนาะအနေစာဆိုတာရယ်မရဏဆိုတာရယ်ပါမနေဘူးလားပါနေတယ်ဒါလေးသတိထားစရာကောင်းတော့ပေါင်းများမယ်ဆိုရင်စူးစမ်းအထုတ်မယ်ဆိုရင်နိဗ္ဗာန်နဲ့တရားရှိတဲ့နိဗ္ဗာန်နဲ့အဆုံးရှိတဲ့တရားဖြင့်နိဗ္ဗာန်ကိုရောက်အောင်ပို့နိုင်တဲ့တင်ညာတွေထဲမှာဒီတင်ညာနှစ်ပါးပါနေတယ်။ဒါကြောင့်ဒလစက်ဖြစ်ပေါ်ပြောင်းလဲနေတဲ့မိမိခန္ဓာရဲ့ဖြစ်စဉ်တဘာဝတရားဒီအနိစ္စလက္ခဏာကိုလည်းပဲကြောဉဉ်ချင်းချင်းသိအောင်မြင်အောင်ကြိုးစားရမယ်ပေါ့။ဒီနေ့ဒီချိန်မှာတင်ညာဘောပြည့်စည်ရမယ်ဆိုတဲ့မရဏသဘောကိုလည်းပဲချိန်ပတ်များစွာစဉ်းစားခြင်းချင်းပြည့်ရနှစ်ခုလုံးတန်ဖိုးရှိရအောင်။ဒီနေ့မှာဝိဉ္ဇဉ်တို့တခဏတိုင်းပြောင်းလဲပြည့်စည်နေတဲ့ဒီအနိစ္စသဘောဆိုတာနဲ့ပတ်သက်ပြီးတော့ဒီထဲမှာလူငယ်လေးတွေလူလက်ပိုင်းလေးတွေပါတယ်ဟုတ်လားဒီအနိစ္စသဘာဝကိုနားလည်ဖို့အတွက်နော်ဥပမာလေးတွေနဲ့ကပ်ပြီးတော့ပြောကြည့်ခြင်းနဲ့ပေါ့။ဘာနဲ့တူလို့ဆိုလို့ရင်ဦးရင်တို့တခဏတိုင်းဖြစ်ပေါ်ပြောင်းလဲနေတဲ့ဒီအနိစ္စသဘောက TV ဖန်သားပြင်ပေါ်မှာပေါ်နေတဲ့ပုံရိပ်တွေကိုကြည့်နေရတယ်နဲ့တူဟုတ်လား TV ဖန်သားပြင်ပေါ်မှာပေါ်နေတဲ့ပုံရိပ်တွေဆိုရပါစို့ဇလန်းတစ်ပုတ်ကိုရေထိုးပြီးတော့ကြည့်မယ်သမို့ TV အစီအစဉ်တစ်ခုကလာလို့ကြည့်မယ်ဆိုကြပါစို့ဟုတ်လားအကုန်လုံးပုံရိပ်တွေကဒလဇက်ပေါ်ပြီးတော့ဒလဇက်ပဲတောက်ွယ်လိုက်ကိုကြည့်နေတဲ့အခိုက်အတန့်မှာပေါ်နေတဲ့ပုံရိပ်ကလေးကဘလောက်ကြာလို့ဆိုဘလောက်မှမကြာတကယ်ဘလောက်မှမကြာအဲ့ဒါကိုနည်းနည်းလေးထင်ရှားခြင်းလဲဆိုရင်ရှေ့ကိုရောက်ပြီးတော့ကြည့်ရမျိုးနည်းနဲ့ကြည့်ကြည့်လိုက်ပြေပြေပြေပြေပြေဆိုတော့သွားလားဟုတ်လားကိုကဒါနဲ့ပုံမှန်လှုပ်ရှားနေတာကိုကြည့်တဲ့အခါကျတော့အဲ့ဒီပုံရိပ်တွေရတောက်ွယ်တာကိုမသိဘူး။ကိုကလှုပ်ရှားတဲ့မူရာတွေသူတို့ပြောတဲ့ဆိုတဲ့စကားတွေသူတို့ရဲ့ဇာတ်လမ်းအနေအထားတွေကိုစိတ်ဝင်စားနေဆိုတော့ဒီပုံရိပ်တွေတောက်ပြောက်ပြောက်ပြောက်သွားတာကိုမသိဘူး။ဆိုကြပါစို့ဇာတ်ကားကိုနှစ်နာရီကြာမယ်ဆိုလို့ရှိရင်တနာရီလောက်အနေအထားမှာဖွင့်ပြီးတော့ကြည့်လိုက်။တတိထားကြည့်လိုက်။စောစောကတနာရီလောက်ကြည့်ခဲ့တာလေတခုမှမရှိတော့ဘူး။ဟုတ်တယ်မဟုတ်လား။နောက်ထပ်တဏှာရီလောက်ဆက်ကြည့်ရအောင်မယ်တခုမှမပေါ်သေးဘူးလုံးလုံးစီအဲ့ဒီမှာဘာမြင်နေရလဲပုံရိပ်တစ်ခုကိုကိုမြင်နေရလိမ့်မယ်ဟုတ်လားဆိုကြပါစို့ဒီဇကရကတစ်ခုလုံးပြီးတော့မှဟာဒါကြီးပြီးသွားပြီလို့သိရင်တော့ဒါအလွန်ညံနေတယ်နော်ဇောင်းဝင်ကနေတစ်ခါမိတစ်ခါပြီးမယ်ဇကပြောကနေတစ်ခါမိတစ်ခါပြီးမယ်ဟုတ်လားဇကပြောနေတဲ့အခါတစ်ခါမှလည်းပဲအဖြည်းဖြည်းနဲ့ပြောနေတိုင်းလုံးနေတဲ့ငူရတဲ့ငူရတဲ့အကုန်လုံးဟာပြီးပြီးတော့လိုက်ဒါလေးကိုတွေ့တွေ့ချာချာသဘောပေါက်အောင်ကြည့်အဲ့ဒါနဲ့အလွန်တူတယ်ခုတည်းကမာတို့ကျင်းရဲ့ဘဝမှာနော်ဒီအနိစ္စသဘောဆိုတာဖြစ်ခဲ့တာတွေအခုမှတည်းကမာတို့ကျင်းရဲ့တွေပြန်ပြီးတော့မရနိုင်တော့ရှိလည်းမရှိတော့ဘူးကောမရှိတော့မဖြစ်သေးတာတွေကိုကြိုးပြီးတော့လည်းပဲရကြင်လို့ဖြစ်ရှင်လို့မဖြစ်ဘူးအခုလွန်လို့စီလေးအခုလွန်လို့စီလေးအလုံးတူတဲ့အလုံးတူတဲ့အဲ့ဒီဥစ္စာတေချာစဉ်းစားပြီးတော့တင်းအောင်ရင်ပြေပြေနေနေလေးကြည့်ကြည့်။နော်ဖန်မြေမမပေါ်နေတဲ့ပုံရိပ်တွေနဲ့အလုံးတူတယ်။တကယ်စူးစိုက်ကြည့်မယ်ဆိုလို့ရှိရင်ဖန်မြေမမဘာရှိလဲ။မိလေးတွေလင်းလာရဲ့မိတ်တော်ရဲ့ဒါပဲရှိတယ်။တကုတ်စိတ်ထဲမှာတော့အယောင်တွေကမြုံမြုံကြောင်းပြီးတော့မြုံမြုံလှုပ်ရှားနေတယ်လို့ပဲမြင်ရတာ။တကယ်တည်းကမိဖက်တေးတေးလေးတွေအကုန်လုံးသူ့ရဲ့အနေအထားမှန်တိုင်းလင်းလာတယ်မိတ်တော်ဒါပဲရှိတယ်။ဟုတ်လားအဲ့လိုပဲဘဝမှာဘာတွေလဲဖြစ်ပေါ်ဖြစ်ပေါ်လာလားဖြစ်ပေါ်လာတဲ့ဒီတဘာဝတရားတွေအကုန်လုံးဟာပျက်စီးချုပ်ပြောင်းပြီးတော့လိုင်းရတယ်အစ်စ်အစ်စ်ဒလဇာဖြစ်တယ်ဖြစ်တိုင်းဖြစ်တိုင်းအနေအထားမျိုးစုံအကုန်လုံးပျက်စီးချုပ်ပြောင်းလိုက်တယ်တော့ရုပ်တန်ကိုကြည့်နေတဲ့အချိန်မှာတော့တော့အယောင်အစင်းရဲ့အတန်ရဲ့ဒီနှစ်ခုအများအပြောင်းလဲတာကိုထင်ရှားသိနိုင်တယ်ပေါ့ဘဝမှာတော့အဲ့ဒီအယုတ်တဲ့အတန်တွေမကတော့အနတ်နေရတာလည်းရှိမယ်ရတာတွေတွေ့ရတာလည်းရှိမယ်အတွေ့အကြုံတွေတွေ့ရတာလည်းရှိမယ်အတွေ့အကြံတွေဖြစ်တာလည်းရှိမယ်ပေါ့။ဘာတွေလဲဖြစ်လာဖြစ်လာအဲ့ဒီဖြစ်လာတဲ့သဘာဝတရားတွေတခုမှတည်နေတာမြင်နေတာတော့မရှိဘူး။ဘုရားဇာကကတော့ဖြစ်ပြီးသားလေးပြန်ပြီးတော့ယောက်ကြည့်ရင်ယောက်ကြည့်လို့ရတယ်။ရှေ့ကျော်ကြည့်ရင်ကြည့်လို့ရတယ်။ဘဝကတော့အဲ့လိုဖြစ်ပြီးသားလေးပြန်ယောက်ကြည့်ရင်လို့မရဘူး။ဖြစ်သေးတာလည်းနှမ်းချိုးပြီးတော့ကြည့်ထားရင်လို့မရဘူး။အခုလုံးလုံးစီအခိုက်အတန့်လေးပဲ။ဒါလေးကိုတကယ်နားလဲအောင်ကြိုးစားရမယ်။ဟုတ်လား။တတိမှန်မြင်ကိုကြည့်နေတဲ့အချိန်မှာတကယ်ကြည့်နေစဉ်အခက်အတန့်လေးတွေပိုင်းခြားပိုင်းချက်ပြီးပိုင်းချက်ပြီးတော့တည်အောင်ကြိုးစားရတယ်။ဒါအနေစာကိုပြီးဖို့အတွက်မျိုးမျိုးဒါဦးဇင်းတို့စဉ်းစားကြည့်တော့ ။လေဒီဆိုဘုရားကြီးဆိုလို့ရှိရင်ဒါဒုက္ခဒုက္ခကပစ္စည်းဝတ္ထုတွေကိုဥပမာနေရာမှာထားပြီးတော့အမျိုးမျိုးရှင်းပြတာတွေရှိ။အဓိကကတော့ဒီအမှန်တရားကိုခြေထဲမှာရှင်းရှင်းလင်းလင်းနားလည်မှုရှိဖို့ပေါ့။ဒါကကိုယ်ကတကယ်တည်းထားမှုအားကြီးမယ်ဆိုရင်လည်းပဲတည်ထားရင်းနဲ့ကိုပဲသိတော်နိုင်တယ်ပေါ့။ဒီအနေအဆအချက်ကိုဟုတ်လား။ဒါကြောင့်ဒီအနေအဆကိုသိပါများရင်လည်းသူအလွန်ကြိုးကြီးအမညာပုံညာရတော်နိုင်ရဲ့ပေါ့နောက်တစ်ခုဟိုစိတ်ထဲမှာအထင်မသေးသေးတဲ့သဘောလေးရှိတာပါလဲဆိုတော့အဲ့ဒီမရဏနုတ္တိတဘောတစ်ခါတည်ရတဲ့အသေးကိုအမှတ်ရတဲ့ဒီမရဏနုတ္တိကမ္မထာကိုလည်းအထင်မသေးသေးဘူးသူလည်းပဲအလွန်လင်းနေတာပဲသူလည်းပဲဘဝရဲ့အမှန်ခန္ဓာရဲ့အမှန်ကိုထင်ထင်လင်းလင်းသိသွားနိုင်တယ်ဒါလေးဦးညာစဉ်းစားကြည့်တယ်တောတော့ပေါ်တော်ထိတ်လန့်နေရကောင်းနေကြလားမသိဘူးလို့အကုန်လုံးပြီးသွားတာပဲဟုတ်မတူကွပြချမ်းသာချက်ကလေးတွေအထိုင်လျောက်ရှိတယ်ဆောသောကအိဋ္ဌာနဲ့ခုပြောတဲ့မရဏဆောသောကအိဋ္ဌာကဒီလိုတဘာဝတရားလေးတွေထက်ထက်ထက်ထက်ဖြစ်ခွင့်ဒီဘဝဒီခန္ဓာမှာကြုံရအောင်မယ်ဘယ်လိုတော့တွေ့ခဲ့တဲ့မြင်ခဲ့တဲ့လူတွေပြောခဲ့ဆိုခဲ့တာတွေအကုန်ပြန်စဉ်းစားလို့ရသေးတယ်တချို့ဟာလေးတွေပေါ့ဟုတ်လားဒီတဘောတစ်ခါတည်နေဆိုတဲ့တည်ခြင်းမရဏကတော့ဘာမှလောက်ခွင့်မရှိဘူး။ဘာမှလည်းမမှတ်မိတော့ဘူး။နောက်ဇာတိတရားဉာဏ်ရတဲ့လူအနေငယ်လောင်းနဲ့ပုဝေနိဗ္ဗာန်တို့ဒီဉာဏ်တွေဘာတွေနဲ့ရမယ်ဆိုတော့အထိုင်လေးတော့ပြီးမယ်။တာမန်လူတွေကတော့ဘာမှမသိတော့ဘူး။ဒီဘဘလောက်ပဲရင်းနှီးနှီးနေလာနေလာနောက်ဘသွားပြီးတော့နှစ်ယောက်တွေ့ရတယ်။သူလည်းပဲဘယ်သူမှမသိဘူးကိုယ်လည်းပဲဘယ်သူမှမသိဘူး။ဘလောက်ဝမ်းနေကြကောင်းလို့တခါလေးကျင်းကျင်းမှမှဦးစင်းကစဉ်းစားကြည့်။အကုန်လုံးပြီးသွားတာပဲ။အခုဘာကြီးပဲဖြစ်လို့နေနေဒီလိုဆိုတာနဲ့တော့ချက်ပုံညာဒီအနေထားအကုန်လုံးကဟုတ်တယ်မဟုတ်လားတကယ်တမ်းကလူတွေကဒီအင်တာမှန်ကန်နဲ့ရိုးရှင်းနဲ့နမရဏသဘောတရားကိုမစင်သားကြလို့နော်စိတ်ထဲမှာလောဘဒေါသမောဟတွေအရင်အာကြီးရအောင်ဟုတ်တယ်မဟုတ်လားဒါဝတိရှာစင်သားရမယ်အဲ့ဒါမြတ်စွာဘုရားကဒီမရဏဆိုတဲ့တည်ရင်သဘောတရားကိုစင်သားလို့ရှိရင်ဧကန္တနိဗ္ဗိဒါယတေချာဘောဝိစင်းရဲ့ကိုညီငွေတဲ့စိတ်ဖြစ်ကိုဖြစ်မယ်လို့တလို့ပြောတာမဖြစ်သေးရင်ကာကိုမစင်းသားလို့အဲဝိစင်းရဲ့ကိုညီငွေတဲ့စိတ်ကလေးမဖြစ်ဘူးဆိုရင်တေချင်းတရားကိုကိုတကယ်မမြင်တကယ်မစင်းသားဘူးတကယ်မစင်းမြင်ဧကန္တမိဋ္ဌိဒါယဝိဒါဒါယဆွမ်းမမှုကင်းသွားနိုင်တယ်ဏိရောဓာယဒုက္ခတွေချုပ်သွားနိုင်တယ်ဥပသမာယကိလေသာအပူအလောင်တွေငြိမ်းအေးသွားနိုင်တယ်အပိညာယအိဋ္ဌဒုက္ခနတ္တဆိုတဲ့လက္ခဏာရေတော်မှာကိုထူးထူးပြီးတော့တည်တဲ့ဝိပဿနာဉာဏ်ကိုရနိုင်တယ်။မရဏတည်ခြင်းကိုစဉ်းစားရင်တခဏတိုင်းတည်နေတဲ့အတေကိုတောင်သိနိုင်တယ်။တဘောတစ်ခါတည်တဲ့အတေကိုချိန်မများစွာစဉ်းစားလို့ရှိရင်ခဏတိုင်းခဏတိုင်းတည်နေတဲ့နော်ဒီအနိစ္စတဘောကိုလည်းသိနိုင်တယ်။မရဏနဲ့အနိစ္စဟာဆက်ဆက်မှုအကြီးကျယ်ရှိနေတယ်ဆိုတော့ပြောရတယ်။တမောဓာယသစ္စာလေးပါးကိုထူးထူးပြီးတော့တည်တဲ့ဉာဏ်ကိုရနိုင်တယ်။နိဗ္ဗာန်ဓာယနိဗ္ဗာန်ဆန္ဒကိုမျက်မှောက်ပြုနိုင်တယ်။ဂျိုဂျီလိုခုနှစ်မျိုးတောင်ဟောတယ်ဒါကြောင့်တဘောတစ်ခါသိရမယ့်အတေကိုလည်းပဲဒကာဒမတို့ဥစဉ်တို့တွေကစဉ်းစားဖို့လိုတယ်စဉ်းမြင်ဖို့လိုတယ်။ဒါဝစဉ်းစားစဉ်းမြင်နေတာဟောတရားလူတရားနဲ့ကိုရဖို့အတွက်ဘက်ရှင်တောင်းဆိုကနေအများကြီးအကျိုးကျေးဇူးပြုနိုင်တယ်ပေါ့။ဒါကြောင့်မြတ်စွာဘုရားကဒီသိခြင်းတဘောတရားနဲ့ပတ်သက်ပြီးတော့တတ္တဝါတွေရဲ့စိတ်ထဲမှာမျိုးမျိုးဥပမာတွေပေးပြီးတော့ပေါ်လွင်တင်ဆက်အောင်မြတ်စွာဘုရားဟောထားတာရှိတယ်။ဟုတ်လား။ဖလာနမိဝတ္တကဏပါတောပတ္တနာတောပေယဧဝဇာတနာမိစ္ဆာနာနိစ္စာမရဏတောပယံတန်လာတုတ်တံမှာမြတ်စွာဘုရားဟောတာတိတိမဲ့ရာမနေ့တိုင်းမနေ့တိုင်းကြွေကြခြင်းဆိုတဲ့ဘေးရှိတဲ့နော်တိတိမဝတိနေတဲ့တိတိလေးတွေမဲ့ပြီဆိုရင်ဘုရားကမြင်တကယ်လို့အတိရှိတဲ့သတ္တဝါတို့တယောက်ဖြစ်မယ်ဆိုရင်မဲ့နေတဲ့တိတိလေးတွေကမနေ့လင်းပြီဆိုရင်ငါပဲမနေ့ခင်းမြတ်ငါကြွေကြမလိမ့်မလဲမသိဘူးဆိုတဲ့ကြောက်ရရတဲ့သဘောသူတို့မှာရှိတယ်ဒါတို့ရောအသက်မဲ့တွေဆိုတော့မစင်သားတတ်ဘူးပေါ့။တိတိမဲ့တွေမှာမနေ့တိုင်းမနေ့တိုင်းကြွေကြရဲဆိုတဲ့ဘေးရှိတယ်တဲ့။အင်းဝန်ဇာတနာမိစ္ဆာနာနိစ္စမရဏတောပယ။အဲ့ဒီလိုပဲတဲ့မွေးဖွားလာတဲ့ဖြစ်လာတဲ့တတ္တဝါမှလည်းအမြဲတမ်းတည်ခြင်းဆိုတဲ့ဘေးရှိတယ်တဲ့။တိတိတွေကမှမနေ့ချင်းလို့ဒီလိုဟောတယ်ဟုတ်လား။တတ္တဝါတွေကြတော့ဘယ်လိုဟောရော။နိစ္စအမြဲတမ်းလို့ဟောတာ။ဟုတ်တယ်ဓမ္မတို့အရင်တို့တည်ခြင်းဆိုတဲ့ဘေးကအမြဲတမ်းရှိတယ်ဆိုတာနော်သူကအချိန်ယူရမဟုတ်ဘူး။ဥမာတာတေးတာမို့မို့လဲပဲတေးတာ။နာမတာတေးတာမို့မနာလဲပဲတေးရင်တေးတာ။ဟုတ်တယ်မို့လား။အမျိုးမျိုးသောအကြောင်းအရာတေးဆုံးသွားနိုင်တယ်။ဒီနေ့မှဦးရှင်တို့သတိတွေနဲ့တတ္တဝါတွေကိုမြတ်စွာဘုရားနှိုင်းရှင်ပြီးတော့ဟောပြတာကအရင်စဉ်းစားတဲ့အကောင်းနဲ့ပေါ့။ အကင်းလေးတွေလည်းပဲကျွေးချင်းကျွေးသွားတာဒီအသေးလေးဆိုရင်အကင်းလေးအလုံးကျွေးတာပေါ့ရင့်ပြီဆိုတော့လည်းပဲအမျိုးမျိုးသောအကြောင်းကြောင့်ဒီတိုင်းလို့တော့တော့သုံးဖို့လူတွေကရိုက်ပုတ်ချလို့တော့တော့ကျွေးကြရတယ်အဲ့လိုဈာကာလမှာဘလို့မှမကျွေးဘူးဆိုအောင်တောင်မှမှဲ့ပြီဆိုရင်တော့ဒီကတော့ကျွေးရတယ်ကျွေးတဲ့ဘေးကတော့သူတို့ဘလို့မှမလုပ်အဲ့လိုပဲတတဝါတွေတည်ကြတယ်ဆိုတာငငယ်လေးနဲ့တည်သွားတာတွေကလည်းအများကြီးပဲနော်အရွယ်မရောက်သေးခင်အတေဝဲဘဝလေးတွေတည်ကြတာတွေလည်းအများကြီးရှိရောဟုတ်လားအရွယ်ရောက်လာပြီဆိုတော့လည်းပဲမအိုးခင်မှာတည်ကြတဲ့အကြောင်းတရားတွေအများကြီးရှိတယ်ဩဥပိ္ပစီရကကံလို့အရှင်တို့စာထဲမှာတော့ပြောတာဥပိ္ပစီရကကံဆိုတာကပ်ပြီးတော့ဖြတ်တဲ့ကံဒါကလည်းပဲအတွင်းအကြောင်းအပြင်အကြောင်းနှစ်မျိုးရှိနိုင်တယ်အပြင်အကြောင်းနေနဲ့အရှင်တို့သူများကရိုက်လို့တတ်လို့ဓမ္မမို့အမြင်ကနေကြားလို့ဓမ္မမို့တိုက်မိခံမိလို့အခြေအနေဖြစ်လို့ရုပ်တို့ရဲ့အကောင်းကြီးကနေပြီးတော့တခါတည်းဟိုကလထိုင်များကလေးများအမြင်ကနေပြစ်ချလိုက်လို့အကုန်လုံးကျိုးပဲပုံပြက်သွားတော်မျိုးဒီတတ်တော်ကပျက်စီးသွားတယ်ဟုတ်လားအဲ့လိုအပြင်ကအကြောင်းမဟုတ်ဖဲနဲ့အတွင်းကအကြောင်းကြောင့်ပြေတာလည်းရှိတယ်ပြရပါလို့အုံနောက်ပြေကြောက်ပြတ်သွားတယ်ချင်းတဲ့ကိရိယာလေးအကုန်အကောင်းအောင်ဟုတ်လားလုံးဝမထင်ရဘူးဖြတ်ကနေပြေရောတစုံတစ်ခုသောအကြောင်းကရုပ်တည်းရဲ့ဖြတ်လိုက်တာကျန်တဲ့ကုံကောင်းနေပါတဲ့နဲ့မအိုသေးဘူးမနာသေးဘူးဒါပေမဲ့လက်လက်ကြီးနဲ့သေသွားတာဒီလိုမျိုးလည်းပဲတတဝါဒီမှာသေရင်တရားဆိုတာကျွမ်းရတာအဲ့ဒါလိုအကြောင်းတရားတွေဘလို့မှမရှိခဲ့ဘူးချုပ်အောင်တောင်မှအသက်ကြီးပြီဆိုရင်ကတော့ဒီနေ့မှတခြားပါဘူးတရားလေးပဲဒါတော့ဘလို့မှရှောင်လို့မရဒါကြောင့်မြတ်စွာဘုရားကနည်းမျိုးစုံဥမာမျိုးစုံနဲ့သေရင်တရားကိုစဉ်းစားဖို့ဟောတာပေါ့ဟုတ်လားဥတ္တိနေတွေလုံထားတဲ့ဦးတွေကတွက်ပြချင်းနေဆုံးရှိတယ်တဲ့တတ္တဝါတွေကလည်းပဲအဲ့လိုမျိုးတည်ဆုံးညင်းတာနဲ့အဆုံးရှိတယ်ဒေဟရာသမန္တာသရေပါလာရေစပန္တိတာဧဝံမစ္စုဝတ္တယံတိဧဝံမစ္စုပရာယနာဒေဟရာသငယ်တဲ့လူတွေပဲဖြစ်ဖြစ်မဟာတာသလက်ကြီးတဲ့လူတွေပဲဖြစ်ဖြစ်ဘာလာမိုက်တဲ့လူတွေပဲဖြစ်ဖြစ်ပန္တိတာဉာဏ်ရှိတယ်ဆိုတဲ့လူတွေပဲဖြစ်ဖြစ်အကုန်လုံးချင်းချင်းမရှိဘူးသဗ္ဗိမစ္စုဝတ္တယံတိတေရင်တရားရဲ့အလိုကိုလိုက်ကြရတယ်တဲ့။ဇူရဲ့လိုကိုလိုက်ရတယ်။တေရင်ရဲ့လိုကိုလိုက်ရတယ်မလိုက်ချင်လို့မရဘူးဒါက။အေဝံမစ္စုဝတ္တယံတိအေဝံမစ္စုပရာယနာဒီလိုနဲ့ပဲအဆုံးကြတော့ဒီပွားကြတာကြီးပါပဲတဲ့။ဒီသဘောတရားကိုစဉ်းစားခြင်းဒီဘဝရဲ့တုံညာသဘောကိုကောင်းကောင်းမြင်နိုင်။တုံညာဆိုတာဘာပြောတာလဲ။ဘာတမိုးမှမရှိဘူးလို့ပြောတာ။သူတို့ဘာကြီးပဲဖြစ်နေနေတေပြီဆိုတာကြီးကရှိနေတယ်။တရားမဲ့ဘဝတည်းဘယ်ဘဝကိုကောင်းတယ်လို့ပြောရမှာတော့ဒါစဉ်းစားကြည့်တကယ်တမ်းကဒီအတေကိုမမြင်တဲ့အတွက်ကြောင့်ဒီနေခြင်းကတန်ဖိုးတက်တယ်လို့ဖြစ်နေတာဟုတ်တယ်မဟုတ်လားစဉ်းစားကြည့်နော်ဒါကြောင့်ဦးဇင်းတို့ပြည့်တဲ့ဘောင်းသူတော်ကောင်းတို့နိမ့်မျိုးစုံနဲ့ခန္ဓာရဲ့တဘောဝအမှန်ကိုသိအောင်ကြိုးစားရမယ်ပဋိဌာန်ပြီးတော့ဖြစ်တိုင်းဖြစ်တိုင်းတိနေတဲ့နည်းနဲ့လည်းပဲအနိစ္စလက္ခဏာကိုမြင်အောင်ကြိုးစားရမယ်ဘာပဲဖြစ်လာဖြစ်လာမတည်မြဲဘူးဆိုတော့သိအောင်ကြိုးစားရမယ်တခြားတခြားသောအခြေအနေမှာလည်းပဲအော်ဘဝရဲ့နောက်ဆုံးချိန်မှာပြည့်စည်ရမယ်ဆိုတဲ့ဒီမရဏသဘောကိုလည်းပဲစဉ်းစားဆင်ခြင်ပြီးတော့ကြိုးစားအထောက်အကျဖို့မလိုဘူးလားလိုတယ်ဘယ်နည်းနဲ့ပဲအသိဉာဏ်ကိုရသွားအသိဉာဏ်ရသွားဖို့ကလိုရမယ်ဟုတ်တယ်မဟုတ်လားအကုန်လုံးကဆက်ဆက်မှုရှိမနေဘူးလားအကုန်လုံးကအမှန်တရားအကုန်လုံးကဒီခန္ဓာရဲ့သဘောဝါကိုသိအောင်မြင်အောင်နည်းမျိုးစုံနဲ့ဒါကြိုးစားကြတာတချို့ကဒေသနာတွေနဲ့ပတ်သက်ပြီးတော့အခြားအမြင်အသိအမြင်နေတဲ့ခါကျတော့ကိုယ်တည်မှုလာလေးကိုပဲစုပ်ကန်ထားပြီးတော့ဒါမှအမှန်ဓမ္မအမှန်ဆိုရင်သိကြတာမရှိဘူးဒီညာတွေအမှားဆိုရင်တော့ပြဿနာရှိသွားပြီ။သောပေါက်လားဗျ။အေးဒါကြောင့်ပြည့်တဲ့ဘုံသူတော်တို့အနိစ္စဆိုတာကိုလည်းသိဖို့လိုတယ်လို့မရဏဆိုတာကိုလည်းသိဖို့လိုတယ်။နော်အနိစ္စဆိုတာကတော့တခဏချင်းပျက်စီးနေတဲ့သဘောမရဏဆိုတာကတော့တဘောပျက်စီးရဆိုတဲ့သဘော။ဒါတွေကိုဘယ်လိုရည်ရွယ်ချက်နဲ့ဦးဇင်းတို့ဒကာမတို့တို့သိအောင်မြင်အောင်စူးစမ်းကြရတာတော့လို့မေးရင်တစ်လုံးနဲ့ပြောရရင်တော့ဆွေလန်တိမ်ပိုင်ကိုဥပါဒံတရားတွေနည်းရတာနဲ့ချုပ်ပြောက်သွားအောင်လို့ဒါကိုသိအောင်မြင်အောင်ကြိုးစားကြရတာဟုတ်တယ်မဟုတ်လားဆွေလန်တိမ်ပိုင်မှုဥပါဒံတရားလောဘဘုံနော်ဒီနေမှာဦးဇင်းတို့မြတ်စွာဘုရားဒေဝရဟတိတက္ကတိုင်ဒေဝရဟဏိဘုံနဲ့ဆွေတော်မျိုးတွေရှိတဲ့နေရာပေါ့အဲ့ဒီမှာမြတ်စွာဘုရားတရင်သုံးတယ်အဲ့လိုတရင်သုံးတဲ့အခါကျတော့ယဟန်တော်တစုမြတ်စွာဘုရားကြီးရောက်လာပြီးတော့ရသော်ဗျာတဲ့တပည့်တော်တို့ပိစာဘုံကြီးအရက်ဘက်ကိုဒေတာစာရီသွားကြမလို့မြတ်စွာဘုရားကိုလမ်းပြီးတော့ရှ िख ိုးဥချနှုတ်ဆက်ကြတော့ပါဗျာလို့ပြော။ဆောက်တော့မြတ်စွာဘုရားကရှင်သားတို့တဲ့အဲ့လိုဆိုရင်တင်းတို့ရဲ့နောင်တော်ကြီးဖြစ်တဲ့တာရိပုတ္တရာကြီးကိုတင်းတို့ဝင်ခဲ့ကြပြီလားမေးတယ်။ မဝင်ရသေးဘူးခင်ဗျာဆိုအေးအဲ့လိုဆိုလို့ရှိရင်တော့အနေမှာနင်တို့ရဲ့နောင်လိုကြီးဖြစ်တဲ့ဒါရိဘုရားစီကိုဝင်သွားကြအောင်လို့မြတ်စွာဘုရားအမိန့်ရှိပြီးတော့ရဟန်းတော်တွေကလည်းပဲမြတ်စွာဘုရားကိုစကားကိုနားထောင်ပါလေတန်ကျွဲကြုံတစ်ခုပြဲမှာရှိတဲ့အရှင်ဒါရိဘုရားကိုမြတ်ကြီးကြီးကိုသူတို့ချင်းကပ်ပြီးတော့ရှ िख ိုးဦးချရတယ်ပေါ့အဲ့ဒီမှာရှင်ဒါရိဘုရားကမြတ်စွာဘုရားသူ့ဒီကိုလွတ်လိုက်တယ်ဆိုတာကိုသိတယ်အဲ့ဒီမှာအဲ့ဒီရဟန်းတော်တွေကိုဗာမေးတော့ဆိုတော့အရှင်တို့တဲ့နိုင်ငံရဲ့ခြားတိုင်းတစ်ပါးကိုတွားကြမယ်ဆိုတာတော့ဟုတ်ပါပြီတဲ့အဲ့ဒီနိုင်ငံရဲ့ခြားတိုင်းတစ်ပါးမှာပညာရှိလို့အမိခံတဲ့သမဏဗြဟ္မဏတွေကလည်းအများကြီးရှိတာပဲတဲ့အဲ့ဒါတကယ်လို့မြဲအဲ့ဒီပညာရှိဆိုတဲ့ပုဂ္ဂိုလ်တွေကသင်တို့ကိုသင်တို့ရဲ့ဆရာဂေါတမဘုရားမြတ်စွာဘုရားဘလို့အယူဝါဒရှိလဲလို့တကယ်လို့မေးခဲ့မယ်ဆိုရင်သင်တို့ဘလို့များပြောမနိုင်ဘူးတဲ့ဒါကအကြီးကြီးတယောက်အနေနဲ့သူများမေးလာလို့ရှိရင်မပြောနိုင်ပဲမနေနိုင်မနေသင့်ဘူးဆိုတော့ခံယူချက်ရှိလို့ပေါ့ဟုတ်လားတင်တို့ရဲ့ဆရာမြတ်စွာဘုရားဂေါတမဘုရားဟာဘလို့ယူဝါဒရှိလဲလို့မေးရင်တင်တို့ဘလို့ဖြေမလဲတို့ရဟန်းတော်တွေကဘာပြောလို့ဆိုတော့အရှင်ဘုရားတဲ့အဲ့ဒီအခြေစကားမျိုးတွေကိုကြားရဖို့ပဲအဝေးကြီးကနေအရှင်ဘုရားကြီးကိုလျှော့လာတာတဲ့ပြောလို့လာတာဒါကြောင့်အဲ့ဒီအဖြေကိုအရှင်ဘုရားပဲပြောပြပါတဲ့သူတို့ကတော့မပြောအဲ့ဒါရှင်သာရိပုတ္တရာအဲ့ဒါဆိုရင်ကောင်းပြီဆိုပြီးတော့ယေရှုဘုရားရဲ့အယူဝါဒဟာဘာလဲဆိုတာကိုရှင်သာရိပုတ္တရာကရှင်းရှင်းလင်းလင်းဖြစ်အောင်ပြောပြတာတကယ်လို့ပညာရှိတွေလို့အမိခံတဲ့ပုဂ္ဂိုလ်တွေကသင်တို့ရဲ့ဆရာဂေါတမဘုရားဟာဘယ်လိုယူဝါဒရှိလို့လို့မေးခဲ့ရင်သဏ္ဍရာဂဝိနည်းယခါကြီးနော်လောဘကိုပယ်ရှားရေးကိုဟောပြတဲ့အယူဝါဒရှိတယ်လို့ပြောလိုက်ပါတဲ့သဏ္ဍရာဂဆိုတာတေဝကောင်းရင်လောဘပဲသဏ္ဍဆိုတာလိုချင်တာရာဂဆိုတာဆွဲမဲ့တာလိုချင်တာရယ်ဆွေးမဲ့တာရယ်တော့လောဘကိုပဲနာမည်အမျိုးမျိုးနဲ့ပြောလိုက်တာပါပဲဝိနည်းယခါကြီးဝိနည်းယဆိုတာပေရှားလားလောဘကိုပေရှားရေးကိုဟောပြတဲ့အယူဝါဒရှိတယ်လို့ပြောလိုက်ပါတဲ့တပည့်တော်တို့မှတ်ရနော်ဒါလေးကိုဟုတ်လားဒါကြောင့်ခုနကတည်းကဒီအနိစ္စနဲ့မရဏကိုမြင်အောင်ကြည့်ရတာထင်အောင်ကြည့်ရတာဘလို့ရွေချယ်လို့မေးရင်ဒီမြတ်စွာဘုရားရဲ့အယူဝါဒကိုလိုက်လာကျင့်သုံးရရောက်ရေးအတွက်ဒါအနိစ္စနဲ့မရဏကိုမြင်အောင်ကြည့်ရအောင်လောဘနေပါတော့အထမတစ်ချက်လောဘချုပ်ငြိမ်းတော့အောင်ဆိုရင်ရည်ရွယ်ချက်နဲ့ကြိုးစားကြရအောင်အဲ့ဒါမေးလိုက်နေတဲ့ထပ်ပြီးတော့အဲ့ဒီပညာရှိညီခံတဲ့ပုဂ္ဂိုလ်တွေကဒီလောက်ဖြေလိုက်တာနဲ့မေးဖို့မှရက်သွားမှာမဟုတ်ဆက်ပြီးတော့မေးလိုက်မယ်နော်ဘယ်တရားတွေရဲ့အပေါ်မှာလောဘကိုကင်းအောင်ကျင့်ရမှာတုံးလောဘကဘယ်တရားတွေရဲ့အပေါ်မှာကင်းအောင်လုပ်ရမှာတုံးလို့တကယ်လို့ဆက်ပြီးတော့မေးခဲ့မယ်ဆိုရင်နော်လောဘပေရှားရေးအယူဝါဒရှိတယ်လို့ပြောပြီးပြီနော်လောဘကဘယ်တရားတွေရဲ့ပုံမှာပယ်ရမှာတော့ဒီလိုမျက်မေးခဲ့မယ်ဆိုလို့ရှိရင်ခန္ဓာ၅ပါးရဲ့ပုံမှာဖြစ်နေတဲ့လောဘကိုပယ်ရှားဖို့ကြိုးစားရမယ်လို့ဒီလိုသင်တို့ဖြေရမယ်တဲ့ဘယ်ပုံမှာတွေ့နေတဲ့လောဘကိုပယ်ရမှာလဲလို့မေးရင်ခန္ဓာ၅ပါးရဲ့နောက်ခန္ဓာ၅ပါးဆိုတော့ဒီသင်္ခါရလောကကုန်ပြီလို့ဆိုကြပါစို့နောက်ရုပ်ရှုဓမ္မိတို့ရဲ့ရုပ်ရှုရှိတဲ့ပေးမှာရုပ်တွေရှိတယ်ဒါယူဘက်ခန္ဓာဟုတ်တယ်မဟုတ်လားပြတော့ဘာလို့ခံစားချက်အဆူအဝေးမှတ်သားမှုအဆူအဝေးနေခါရအဆူအဝေးဝိညာဏဆိုတဲ့တိမှုအဆူအဝေးအဲဒီသဘောဝတရားအလုံးရဲ့အပေါ်မှာနော်လိုချင်မဲ့မောဆွေးနှံ့နေဆိုတဲ့လောဘတက်ကိုပယ်ရှားဖို့ကြိုးစားရမှာအဲ့လိုရှင်းလိုက်လို့ရှိရင်တဲ့သူတို့ရဲ့မြေခွန်းတွေကရက်တက်တော့အောင်မှာမဟုတ်ဘူးလေဆက်ပြီးတော့မေးအောင်မေးတယ်အဲ့ဒီလောဘမှာဘလို့အပြစ်တွေရှိလို့အဲ့ဒီလောဘကိုပယ်ရှားဖို့ဟောရတာတုံးလို့ဆက်မေးလိုက်မယ်တဲ့ဟောဒါကအလုံးမသဘာဝကျတဲ့မိဘုံပေါ့နော်လောဘကိုပင်ရှားမှုမျက်စောဘုရားကဟောတယ်ဘယ်တရားပုံမှာလောဘပေးရမှာတော့ခန္ဓာ၅ပါးရဲ့ပုံမှာလောဘကိုပေးရမယ်တော့လောဘမှာဘယ်ဖြစ်ရှိလို့ခန္ဓာ၅ပါးရဲ့ပုံမှာအဲ့ဒီလောဘမဖြစ်ရဘူးမဖြစ်အောင်တားဆီးရမယ်ပေးရမယ်လို့ဟောရတာတုံးလို့မေးရင်လို့ဖြစ်မတုံးတဲ့ဟုတ်လားအဲ့ဒီမျက်စောဘုရားကဘယ်လိုပြောပြလဲအဲ့ရှင်သာရိပုတ္တရာဘယ်လိုပြောပြလဲဒီခန္ဓာ၅ပါးရဲ့ပုံမှာတော့လောဘရှိနေတဲ့ပုံကိုနော်ဆွမ်းမမှုတွေရှိနေတဲ့ပုဂ္ဂိုလ်၊တွေ့တာမှုတွေရှိနေတဲ့ပုဂ္ဂိုလ်၊စာလောင်မှုတွေရှိနေတဲ့ပုဂ္ဂိုလ်၊မှုသိမှုတွေရှိနေတဲ့ပုဂ္ဂိုလ်လောဘကိုပဲနာမည်မျိုးမျိုးနဲ့မြတ်စွာဘုရားဟောပါတယ်ဟုတ်လားတကယ်လို့အဲ့ဒီသူစာလောင်မှုသိနေတဲ့ဆွမ်းလမ်းမဲ့မောနေတဲ့ဒီခန္ဓာ၅ပါးတမျိုးတမျိုးပေါက်ပြန်တောင်းလဲသွားပြီဆိုတာနဲ့အဲ့ဒီပုဂ္ဂိုလ်မှာဒုက္ခပရိဒေဝဒုက္ခဒေါမနတဥပယတာဆိုတဲ့တရားစုံ၅မျိုးဟာတရားပေါက်ဖြစ်လာနိုင်တယ်တဲ့အေချာချင်းလားနော်လောဘမှာပဲမြင့်ရှိလို့လောဘကိုပယ်ဖို့ပြောရတာတော့ဒီမျိုးရဲ့အဖြစ်ဟုတ်လားတကယ်ပြောရင်လောဘရဲ့အဖြစ်ပေါ့ So nan nan mo mu shi ni le so yin ai ko so nan nan mo le a ya ji tmyo tmi chang le phaw pyan pye si bi so da ne ai tatawa ha toka so le so yin mu pidewa so le mo chi mu dukkha so le ko shin yin mu donata so le sei shin yin mu upayata so le pyin swa pin ban mu ma che no ai dia ma myo te cha paw phit la le ni de ai ni a pye ko myin lo di lobha tat ko pe sha bu myet swa pya paw pya ya la de ဟုတ်လားအဲ့ဒီမှာစက်မီးတဲ့ဥမေတွေနောက်ဆုံးလေးဝင်လေးကျန်နေသေးတယ်လောဘကိုပေရှားလို့ရှိရင်ဘယ်လိုအကျိုးကြီးကြီးတွေဖြစ်ထွန်းမှာမို့လို့ဒီလောဘကိုပေရှားဖို့ပြောနေရတာလုံးလို့မေးလိုက်မယ်တဲ့လောဘကိုပေရှားရင်ဘယ်လိုအကျိုးကြီးလို့ရှိမှာတော့ခုမှဆွံ့မဲ့မှုမရှိဘူးမမုန်းမှုပဲတာမှုမရှိဘူးဆိုရင်အဲ့ဒီခန္ဓာငါးပါးဘယ်လိုပဲပြည့်စည်ဖောက်ပြန်တော့တော့လေပဲဆွံ့လန့်မဲ့မုန်းမှုမရှိတဲ့ပုဂ္ဂိုလ်မှာဆိုရင်ဒီကလည်းမရှိဘူးငိုကြည့်ကြလည်းမရှိဘူးဆီဆင်းရဲလည်းမရှိဘူးကိုဆင်းရဲလည်းမရှိဘူးပြင်းစွာပင်ပန်းတာလည်းဖြစ်ရကြောင်းမရှိဟောဒုက္ခပရိဒေဝဒုက္ခဒမနတဥပယတအကုန်လုံးကြီးတော့အဒီမလိုလားအဲ့ဆင်းရဲဒုက္ခတွေဟာဘာကြောင့်ဖြစ်တာလဲဆိုတာကိုဒီမှာလူရင်းနဲ့တူတူလေးဒါထင်ထင်ရှားရှားပြောထားတာလောဘရှိရင်ကိုလောဘရှိနေတဲ့ຢာကြီးပျက်စီးသွားရင်ဒုက္ခရောက်မှာပဲလောဘမရှိဘူးဆိုရင်ဘာလို့ဘလို့ပဲပျက်စီးနေနေဒုက္ခရောက်ကြအကြောင်းမရှိဘူးတပျက်စီးမှပျက်စီးမှမနာလို့ဆိုရင်ဟိုတန်လျာဖြစ်စရာမလိုအရာအလုံးကလည်းပျက်စီးမှအသေးချာပဲပို့ပြီးတော့တည်တည်ချာချာပြောရရင်ကိုယ်ဆွေးနှံထားတဲ့အရာတွေအကုန်လုံးကပျက်စီးမှအသေးချာပဲအသေးချာဖို့ပျက်စီးမဲ့အရာပေါ်မှာဆွေးနှံမမောထားခြင်းဒီတေချာဖို့ဒုက္ခဖြစ်အောင်ကြိုတင်ဆောင်ရွက်ထားတာ ਨੇ အတူတူပဲဒါကြောင့်ဒကာဓမ္မတို့ဦးဇင်းတို့ကဘာမှစိတ်အေးစရာမရှိတာတော့အမှန်ပဲနော်အဲဆိုခုလိုလုံးစင်နေတာထင်တာရှိနေရဆိုတာကကိုယ့်စိတ်ထဲမှာဓာကြီးကမပြည့်စည်ဘူးအခိုင်အမာသဘောလို့ကိုယ်ကလည်းယူဆထားတယ်ဒါကလည်းတကယ်ဝေယုံတုံးကမပြည့်စည်ဘူးအပြည့်စည်လို့မယ်ဆိုတာလည်းအဲ့ဒါအကြီးကျယ်တုံးလုံးချောင်ချပဲဘယ်ရာပြည့်စည်မဲ့အချိန်မှာအကြီးကျယ်တုံးလုံးချောင်ချမှာတော့ငါလို့ဆွေးနွမ်းထားတဲ့အရာကြီးပြည့်စည်ရင်အကြီးကျယ်တုံးလုံးချောင်ချမှာပေါ့ငါဥစ္စာလို့ဆွေးနွမ်းသိမ့်ပိတ်ထားတဲ့အရာကြီးပြည့်စည်ရင်အကြီးကျယ်တုံးလုံးချောင်ချမှာပေါ့ငါနဲ့ငါဥစ္စာပေါ့နော်ဒီနေ့ကဦးဇင်းတို့ပြည့်တဲ့ကောင်းတဲ့တော်ကတော့ငါတို့မဆွေးလမ်းဘူးမသိမ့်ပိုက်ဘူးငါဥစ္စာလို့မဆွေးလမ်းမသိမ့်ပိုက်ဘူးဆိုရင်ဒီငါတို့ထင်ရတဲ့အရာကြီးပျက်စီးသွားတယ်ပဲသူ့မှာပူပန်နေရဆိုရင်ကမရှိဘူးတခြားသောကိုယ်ဝေကအရာတွေပျက်စီးသွားလို့လည်းသူ့မှာဆွေးရင်ကပူလုံနေရမရှိဘူးခုတက္ကမတို့ဦးရင်တို့ကြမှာဦးသိန်းတို့မှာကြတော့အဲ့လိုမဟုတ်ဘူးဒီငါဆိုတာကြီးပျက်စီးရင်လည်းအကြီးအကျယ်တုံ့လုံချောင်ချပဲဒါတင်လားမကဘူးကိုယ်ဝေမှာငါဥစ္စာဆိုတဲ့လှုပ်တာတွေအများကြီးရှိမလားရှိရတူတူချင်းတော့ကုမိသားစုပေါ့နော်ဒီမိသားစုဝင်နေရဲ့အပေါ်မှာအကြီးအကျယ်ဆွေးလန်းထားတာရှိတယ်ဒါလေးကငါအဖေအမေငါသားသမီးငါညီကောင်မောင်နှမဒါကတည်းကလူတွေနဲ့မတူဘူးဒါကအကြီးအကျယ်ကိုယ်ကဒုက္ခပေးမှပေးရဟုတ်လားအဲ့တော့ကိုပြည့်စည်တဲ့အခါမှာစိုးရိမ်ပူလောင်ရယုံများမကဘဲနဲ့ကုမိသားစုဝင်နေကိုယ်ဆွေမျိုးတွေပြည့်စည်တဲ့အခါမှာလည်းအကြီးအကျယ်ပူလောင်ရလိမ့်မယ်တုံ့လုံချောက်ချားလိမ့်မယ်ဒီပြဿနာကဒကာမတို့ဦးရင်တို့မှာနစီကူးရင်လာပါဘူးတော့ကိုပြောနေရတယ်ထဲမှာတေချာပေါက်တာကပြေကိုတွေ့မှာဒါဒီပုံမှာဆွေးနှံသိမ့်မဲ့မှုကလည်းမကင်းကြလေဘူးလေအဲ့ဒီနေရာမှာဦးဇင်းတို့ဒီလောဘကိုချုပ်ငင်းအောင်လုံနိုင်ကြတယ်သူတော်ကောင်းကြီးတွေသူတို့ခန္ဓာကိုယ်ကြီးပျက်စီးတော့လည်းသူတို့ဆွေးရင်တာတွေပူလောင်တာတွေမရှိဘူးဒီပြင်ဘယ်ခန္ဓာပျက်စီးသွားတော့မှလည်းသူတို့မှဆွေးရင်တာပူလောင်တာမရှိဘူးအဲ့ဒါနဲ့ပတ်သက်ပြီးတော့ဦးဇင်းတို့ပိဋကတော်ထဲမှာမှတ်တမ်းတင်ထားတဲ့အကြောင်းအရာလေးတွေရှိတယ်ဆိုကြပါစို့ကိုယ်ခန္ဓာကိုယ်ကြီးပျက်စီးသွားတာတော့တွန်လုံးချောက်ချမှုမရှိဘူးဆိုတာနဲ့ပတ်သက်ပြီးတော့ရှင်သာရိပုတ္တရာရဲ့ညီရှင်ဥပတေနဆိုတာရှိတယ်အဲရှင်သာရိပုတ္တရာကနောက်ဆုံးဥပတေနရဲ့စုံနာရဲ့ရေဝရရဲ့ဆိုညီ၃ပါးရှိတယ်ရေဝရတော့ငငယ်လေးနဲ့ညာနာဖြစ်တာငယ်ဆုံးလေးနော်ဇာလာဥပဇာလာတိတုပဇာလာဆိုပြီးတော့ညီမ၃ယောက်လည်းရှိတယ်အကုန်လုံးပြုကြသာသနာ့ဝင်တဲ့ယဟန်နေကြီးဖြစ်တယ်အခုပြောမှာကဥပတေနရှင်သာရိပုတ္တရာရဲ့ညီအဲ့ဒါညီနောင်နှစ်ပါးသူ့ရဲ့တပည့်သူ့ရဲ့တပည့်တွေခြံရံပြီးတော့အခါတစ်ပတ်မှာဇာတိုံမြို့ရဲ့နော်ငွေစိုးတွေအလွန်ပေါ်တဲ့နေရာကခိုးတကူမှာသူတို့သတင်းသုံးတယ်အရှိတုံးကတော့အတွေ့ရမြင်ရအရှင်ပြတဲ့နေရာနေရတာပေါ့နော်ယဟန်တော်တွေကအဲ့ဒါခိုးထဲမှာသတင်းသုံးရင်းနဲ့သင်္ကန်းချုပ်ပြီးတော့နေတာဒေရှင်ဥပတေနကအဲ့ဒါဒီဘက်ကဦးဇင်းတို့လက်ကလေးတစ်ခါကပေါ်ပြီးတော့သင်္ကန်းကိုင်ထားတာအဲ့ဂူရဲ့ခေါင်းမှာငွေနှစ်ကောင်ကကစားရင်းနဲ့တစ်ကောင်ကပြုတ်ကြလာ ติดเลยทำไมไอ้หมวยเนี่ยที่ด่านเนี่ยตีในเราเอาที่สิบเจ็ดในหมวยพี่ไม่ใกล้กูที่ด่านเนี่ยจะมาได้เราเช็คดูเดี๋ยวจะอะไรขาดจ้ะเราแต่กูรู้สิ่งที่ยังโดนเลยสุดเราตีเราชอบไหมไอ้เรื่องมาเชื่อมาตีน่ะก็นี่น่ามาเชื่อตุ้ยเด็กเด็กยังไงกูพับเบลล์สุดเราอาเชนโอ้เลยนายขันนากูยี่พูดยาเรื่องพี่โอพี่เอ็กพี่โอคุยมาตัวเดียวพี่อันเจี๊ยมาตัวเดียกันมั้งขันนากูกระเรมอดเต็มบีร์ตัวน้องมอดเต็มบีร์ที่กูเรียนเนี่ยอันยังทันทุเลียลูกพี่ตัวมาตัวไหนเนาะจู่ๆมาบ้านเช่นนี้เรื่องมันตีอยู่บ่งว่ามันเกี่ยวกับที่ไหนไหมแล้วเช่นนั้นที่บูดาละบ้านเบลล์ตรงนี้เช่นนั้นที่บูดาเนี่ยน้ำมาชีดแต่ตุ้งยี่เพี้ยนเลยอ่ะไอ้เช่นอุบัติเหตุอะไรเต็มหัวจี้อะไรยันน่าเลยจีจีเล่นเล่นเล่นเล่นซังซังไหมว่ามันชิดเอ็มมือยาปงปองเลยนะไม่ใช่ถ้าเราไม่ขนาดกุยพูดยาลูกพี่โอพี่เอ็กพี่โอคุยพี่อันเจี๊ยมตัวดีกันมาที่ขนาดกุยโอตลอดหมดจริงพี่เรากูเป็นมือกูทุเรียนจ้าลูกพระเจ้ามีวันอะไรรู้ไหมเอาละไอ้ที่เรามาดูเชียนจ้าเนี่ยตุบมามวยจ้าลูกขนาดไหนขนาดกุยพี่สีโรเม่เนาะไอ้ลุงอยู่ในกาชินารีบอกว่าตีเนี่ยไม่น่าจีอะไรเลยลุงจีเนี่ยเนี่ยลุงนั่งซานเนี่ยพอมาเดินลงชาวจ้าละไม่ใช่อินเดียเจ็ดนามตุยาวไอ้ที่เราเชื่อว่าดีนะพาเดินสองอาเซียนตาลีโบราณเลยงามาอินเดียเจ็ดเสียจำชีวูเลยพอมาสองอาขันางาวายกบมาไอ้ตัวเราขันางาวามาเจ้าอย่างตัวพาเดินสองตัวยังสีนานาเลียกุสิอายุขันาชุดวันนี้ตัวเจ้าละไอ้เจ้าดีกาเจ้าชาวบ้านที่ขันากุยอยู่เจ้าละวะเลยยังสีนานาเลียกุสิตัวจริงนี่ตัวเจ้าเลยอาหามยังสีเอกบมาถ้าหากมาเวรุ่มเยสีกูงาลุ่มสวยอู้เด็กพี่ลุ่มเยสีกูงาอุตส่าห์ลุ่มงาสวยรำชิวเด็กยูนี่มาเวยูนี่จะการีโลกว่ากูเป็นได้ดารีน่าเลยมันเลยถ้ากูว่ากูรอทายบีรอเสียน้ำบ่แต่ก็รออัมมันเดียบเวกูน้ำเลยดีแต่ก็รอกูน้ำเลยนั่งนี่ลุ่มที่อัมมันเดียบสุดเลยอยากกูสู้กันบีรอเสียน่าจีเนาะเยสีกูตุ่มงาลุ่มเลยมันสวยอู้เด็กถ้าหากมาเวรุ่มตุ่มมาเทมารำชิวเทนันยี่รำชิวงามุยนะงาอุซาลาส่วนนะงาอุซาดูแลไปตุทินามีนามชีบงานงาอุซาลาดีอย่างดูเนาะงาส่วนส่วนยาปูบีโรคายมาเรียบบ่งาอุซาสุดาการงาบีโรมางาอุซาบ่เข้าใจไหมล่ะแต่เมื่อสิบตุงงาดูทินามีนาเรียมชีบงาอุซาดูทินามีนาเรียมชีบทุกคนยิ้มย่อเลยนะนาคองเลียโกสิทุกคนร้องกงยอเข้าใจเอริอายนาชาวบ้านบ่มางามาอุษาสุเรศุลันติไปรู้งามาชิมทาบุรีเอราจะมรดายิบเยสีเรกมางาบาบามาเองยิบเยสียเจ้าชิวเรยูชิชิลิบโยดอละเอรูโยดอเดเวลีกาเชิงบัดินาโกยังร้องมามาเจนบีโรยิเมโกทันทุกกาจันเอราภูมิเมเลยาวิสุโรกงลุพวยรีรูยันเจตวาเรลุสุมวยสีเดียเลยยันอ้าวเจ้ากาวเนบဟုတ်လားအဲ့ဒါတွေကိုအရင်တော့ပြီးကတော့တည်းမှာမှတ်တမ်းတင်ထားတာတွေတွေ့ရတယ်ပေါ့အချင်းကြီးဒါပါပြောနေတာလို့ဆိုလို့ရှိရင်ဒီခန္ဓာရဲ့ပုံမှာဒီယုံနဲ့တဘာဝတွေရဲ့ပုံမှာစွမ်းလမ်းသိမ့်တိုင်းမှုမရှိတဲ့ပုံကိုယ်တွေအချင်းမအမြင်မှုမရှိတဲ့ပုံကိုယ်တွေမှာဒါကြီးပြည့်စည်တဲ့အချိန်မှာသူတို့မှာဘာမှအေးလေးပြက်တာတုံ့လောက်ချောက်ချတာမရှိဘူးဆိုတာလေးကိုအားချနိုင်ဖို့ပေါ့နော်အဲ့ဒီအနေအထားကိုရောက်သွားတဲ့ပုံကိုယ်တွေဒီသားနဲ့တကယ်ရှင်းမှန်တဲ့အောင်မြင်မှုကိုရကြတဲ့လူတွေကျန်တာလေးချမ်းသာမှာကိုရကြတဲ့လူတွေကျန်တဲ့လူတွေကတော့အနာဂတ်မှာကိုယ့်တို့ကကိုရှာထားတာပဲလေကိုယ်ကဆွေးနွေးမှုကမရှော့မချထားနိုင်သေးဘူးပယ်ဖို့ဆိုတာနေနေသားသားဒါဆိုရင်တော့အဲ့ဒါကြီးပျက်စီးတာနဲ့အဲ့ဒါကိုဒုက္ခရောက်တာနဲ့တစ်ချိန်နဲ့ပဲတချို့စီမပျက်စီးသေးဘူးပျက်စီးတော့မယ်လို့အချက်ပြတာနဲ့အကြီးကျယ်ဒုက္ခရောက်ကြတာပဲဒါကကြည့်ရရင်ကြည့်နံကြည့်တဲ့ရင်မြင်စရာတွေတော့ကဒီမှာအများကြီးရှိဘူးလားရှိတယ်နော်ဟန်နေပန်နေနဲ့လားနေနေကြတာတကယ်တည်းကအဲ့ဒီပြဿနာကတတဝါလေးမှရှိနေတယ်ဟုတ်တယ်မဟုတ်လားအင်းဒါကတစ်ချက်ပေါ့နောက်တစ်ချက်ကအဲ့လိုဆွေးနွေးသိမ့်ပိုင်မှုကင်းရတဲ့ပုံကိုယ်တွေအထင်အမြင်မှားမှုမရှိကြတဲ့ပုံကိုယ်တွေကဘေးကဘယ်နေရာတွေပျက်စီးလို့မှလည်းသူတို့မှတုံ့လောက်ချောက်ကြရတယ်ဆိုတာမရှိဘူးငါဆိုတာကြီးပျက်စီးတဲ့အချိန်မှမှတုံ့လောက်ချောက်ချမှုမရှိတာမဟုတ်ဘူးဘေးကငါဥစ္စာလို့ထင်ကြကောင်းတဲ့အရာတွေပုံမှလည်းပဲဘာမှတုံ့လောက်ချောက်ချတာသူတို့မှမရှိဘူးအဲ့ဒီအချက်ကတော့ဘာပဲမှတွေ့ရအောင်ဆိုတော့ရှင်သာရိပုတ္တရာကုရမေကြီးကခါရဘာမှာယဟန်တော်တွေကိုအမိန့်ရှိတာဗျ။ဘာအမိန့်ရှိတော့ဆိုတော့အရှင်တို့တဲ့ငါတစ်ခါမှစဉ်းစားကြည့်ရဲ့။သူပြောတဲ့အတွေ့အကြုံကိုပြောတာ။ဘာစဉ်းစားလို့ဆိုတော့ ဟောဒီလောကကြီးမှာတစုံတယောက်ပျက်စီးလို့ငါရဲ့စိတ်ထဲမှာနော်ဆူရင်နာရီငိုကြွေးတာတွေကိုစင်းရဲမှုစိတ်ဆင်းရဲမှုပြင်းစွာပင်ပန်းမှုဖြစ်เสียအဲ့ဒီတစုံတယောက်ဆိုတာမျိုးရှိသလားလို့စဉ်းစားကြည့်တာသူလိုတာကဘယ်သူပျက်စီးရင်တော့ငါတုံလို့เสียရှိတယ်ဆိုတော့အဲ့ဒီဘယ်သူဆိုတာမျိုးငါဘဝမှာရှိသလားလို့စဉ်းစားကြည့်တယ်မရှိတာကိုတွေ့ရတယ်တဲ့သူလိုတာကဘယ်သူပျက်စီးလို့မှငါမှာတုံလို့เสียအကြောင်းမရှိဘူးလို့သူပြောတာလို့ပြောတဲ့အခါကျတော့ရှင်အနန္ဒာကထပ်ပြီးတော့ဗာပြောတဲ့ချိန်မှာရှင်အနန္ဒာကစေဝနာတရားထပ်ပြောတယ်။အရှင်သာရိပုတ္တရာရဲ့အဲ့လိုဆိုလို့ရှိရင်မြတ်စွာဘုရားပြိဋိဘာဆံသွားရင်တော့တင့်မှာစူးရည်နာတွေမရှိဘူးလားတဲ့။အဲ့လိုမေးတယ်။အဲ့လိုမေးတဲ့အခါကျတော့ဒါရုပ်ရည်စဉ်းစားကြည့်ရင်တော့အဖြစ်အခက်တဲ့မေးခွန်းတော့ထင်ကောင်းထင်ကြားရှိရနော်။ဒါပေမဲ့ရှင်သာရိပုတ္တရာကလို့ဖြစ်တော့မဖြစ်ဘူးတဲ့။မြတ်စွာဘုရားပြိဋိဘာဆံသွားလည်းပဲနာမစူးရည်နာပူလောင်နာကတော့မဖြစ်ဘူးတဲ့။ဒါပေမဲ့လို့ဩလောကကြီးအတွက်အလွန်ကျိုးများတဲ့ဘုရားရှင်ကိုရမြကြီးကိုရသွားတာဆောလွန်းနေတကယ်လို့ကဘုရားရှင်ကိုရမြကြီးအချာကြီးတီးနေမယ်ဆိုရင်တတ္တဝါတွေအများကြီးကောင်းကျိုးချမ်းသာကိုရကြမှာလို့အဲ့လိုအတွေးတော့ဖြစ်မယ်တဲ့ဒါမဲ့ဆိုရင်လည်းပူလောင်တာကတော့မဖြစ်ဘူးတဲ့ဟုတ်ညစွာဘုရားပြိဋိဘံဆန့်ရင်တောင်သူ့မှာဆိုရင်လည်းပူလောင်တာဖြစ်စရာအကြောင်းမရှိဘူးအဲ့ဒါအကြောင်းမဟုတ်ဘူးတဲ့အဲ့ဒီမှာရှင်သာရိပုတ္တရာကဘာဆက်ပြောလဲဆိုတော့အရှင်အာနန္ဒာလေငါမှာငါလို့ထင်တဲ့ဒိဋ္ဌိငါဥစ္စာလို့ထင်တဲ့တဏ္ဏနော်ငါဆိုပြီးတော့ခိုင်ခိုင်မာမာနှထောင်သွားတဲ့သဘောလို့ဆိုတဲ့မာနတဏ္ဏမာနဒိဋ္ဌိပေါ့နော်အဲ့ဒီပပ္ပစ္စတရား၃ပါးအကုန်လုံးပယ်ရှားပြီးသားဖြစ်တဲ့အတွက်ကြောင့်ဘာဒီဘလိုပဲပျက်စီးပျက်စီးလောကကြီးဘလိုပဲဖြစ်နေဖြစ်နေအဆိုးရင်လည်းပူလောင်တယ်ပင်ပန်းတယ်ဆိုတာမရှိဘူးလို့ပြောတာဟုတ်လားဒါကြောင့်ပြည့်တဲ့ဘောင်းသူတော်ကောင်းတို့စောစောကလောဘမှာဘယ်အပြစ်ရှိလို့ဒီလောဘကိုပင်ရှားဖို့မြတ်စွာဘုရားကဟောရတာလဲဆိုတဲ့နေကုန်ဟုတ်လားလောဘကိုပင်လို့ရှိရင်ဘလို့အကျိုးကြီးကြီးတွေရမှာမို့လို့လောဘကိုပင်ရှားဖို့မြတ်စွာဘုရားကဟောရတာလဲဆိုတဲ့နေကုန်တော့ဒီအချက်လေးတွေကိုပြောလိုက်တယ်ကပို့ပြီးတော့ထင်ရှားသွားစီမယ်လို့ထင်ပါလေဟုတ်လားရိုးရိုးလေးရိုးရိုးလေးနော်လောဘရှိရင်ပျက်စီးမှုကြုံတဲ့အခါမှာဆင်းရဲလိမ့်မယ်လောဘမရှိရင်ပျက်စီးမှုကြုံတဲ့အခါမှာလည်းဆင်းရဲရအောင်မရှိဟုတ်လားဒါကြောင့်ဒီလောဘကိုနည်းအောင်နော်ချုပ်ဆုံးကြီးလို့တော့ရည်ရချက်ထားပြီးတော့လောဘကိုနည်းအောင်မလုပ်ကြရဘူးစူးစမ်းကြရတယ်တော့ဒီလောဘကဘာလို့ဖြစ်တာတုံးလို့မေးရင်ဝိဇ္ဇာဆိုတဲ့မသိမှုကြောင့်ဒီမသိမှုကိုအခြေခံပြီးတော့ဖြစ်တာကိုပြည့်တော်ကြီးတို့ရှင်းအောင်ပြောရင်တော့ကောင်းတယ်ခြင်းလို့လောဘဖြစ်တယ်ရကျင်နေဆိုတာကောင်းတယ်ခြင်းလို့ရကျင်တာပေါ့ရိုးရိုးလေးမကောင်းလို့ခြင်းဘယ်သူမှမရခြင်းဘူးဟုတ်လားအဲ့တော့ကောင်းတယ်ခြင်းတာကဘာလဲလို့မေးရင်ကောင်းတယ်ခြင်းတာကဝိဇ္ဇာမှားရင်မှုတကယ်တကယ်ကောင်းတာမရှိဘူးဒီတိုင်းတော့နော်အမှန်တရားကဒီတိုင်းတော့နော်တကယ်တကယ်ကောင်းတာမရှိဘူးသူတော့ကောင်းနေလို့ထင်တာကကို့အထင်ပဲလေဒါပေမဲ့ကောင်းနေလို့ထင်နေတယ်ဆိုတော့ကိုဝါစာသူကတော့သူ့ဘက်ကနေပြီးတော့ညှင်းချက်တွေလည်းပြီးရင်ပြီးနေပေါ့ဟုတ်လားအဲ့တော့မကောင်းတာကြီးကိုကောင်းနေလို့ထင်နေဆိုတာဒါအမှားလားအမှန်လားလို့မေးရင်အမှားပဲအဲ့ဒီအမှားကိုဘာလို့ပြောလဲအဝိဇ္ဇာဟုတ်လားအဲ့ဒီအဝိဇ္ဇာကောင်းတယ်ထင်တာကြီးဝင်လာတာ ਨੇ ရခြင်းနဲ့လူခြင်းနဲ့ဆိုတဲ့လောဘကဖြစ်လာတာအဲ့လိုဆိုရင်ဒီသင်္ခါရတရားတွေကကောင်းနေမကောင်းဘူးဆိုတာကိုကပ်ဘယ်သူမှဘာမှမပြောဘူးနော်တတ္တဝါဒီကိုယ်တိုင်ဒါဟာကောင်းတာမကောင်းတာဆိုတာကိုကိုယ်ကိုယ်တိုင်သိတဲ့ဉာဏ်ကိုရအောင်ကိုယ်ကိုယ်တိုင်ဘယ်လိုက်မှုမရှိဘဲနဲ့ဉာဏ်အောင်ကြည့်ကြည့်မယ်ဆိုရင်အဖြေမှမရနိုင်ဘူးလားရနိုင်တယ်အခုတရားအထုတ်တယ်ဆိုတာအဲ့ဒီအဖြေမှကိုရအောင်ကြိုးစားတာကြားတော့ကြားလို့ဒါပဲလေငငယ်လေးကလည်းစပြီးတော့ခန္ဓာ၅ပါးဟာဒုက္ခသစ္စာအဲ့ဒါကကြားလို့ဒါပဲရှိသူတို့သိတာကိုပြောသွားတာအဲ့ဒါကိုသိတာမဟုတ်ဘူးဟုတ်တယ်မဟုတ်လားသူတို့တိတာကိုသူတို့ပြောသွားတာဒါပေမဲ့အဲ့ဒါအမှန်နေပဲတိအောင်ဘယ်လိုလုပ်ရလဲဆိုတော့လည်းနိမ့်နေသူတို့အကုန်ပြောသွားတာပဲဘုရားမှုရှိတဲ့သူတော်ကောင်းကြီးတွေကဟုတ်တယ်မဟုတ်လားသူတို့အဲ့ဒါကိုသိတလားဆိုတော့မသိသေးဘူးကိုသိတာကကြားဖို့လို့သိတဲ့အသည့်ခြေထဲမှာရံပါညာကတော့စဉ်းစားလိုက်လို့ဩော်ဒါတော့ဟုတ်မှာဟဲ့လို့ဟောအထိုင်လေးရောအဲ့လောက်လေးသိတဲ့အသည့်လောက်ပဲရှိတယ်တကယ်ကြီးကြီးလေးလေးပြက်ပြက်သားသားရှင်းရှင်းလေးလေးသိတဲ့အသည့်ဒကာသမားတို့ဦးဇင်းတို့မှမရသေးဘူးဒါကြောင့်ဘဝကြီးဒုက္ခပဲကောင်းတဲ့တရားတွေမဟုတ်ဘူးဆိုတဲ့ဒီအဖြစ်မှန်ကိုကိုယ်ကိုယ်တိုင်ရအောင်ဒါအကောင်လားအဆိုးလားဒါကိုယ်ကိုယ်တိုင်သိရမလို့ကြရတော့စူးစမ်းကြရတာအဲ့လိုစူးစမ်းတဲ့နေရာမှာဘယ်လိုင်းမှုမရှိရအောင်ဆိုကြပါစို့သိပ္ပံပညာရှင်တယောက်ကဓာခွဲကနေဝင်ပြီးဆိုရင်သူဘယ်လိုင်းလို့တော့မရအောင်တွေ့တာကိုတွေ့တဲ့အတိုင်းမှတ်တမ်းတင်ဖို့လိုတယ်သူ့စိတ်အထင်တွေနဲ့တရားတွေမြင်ရတယ်လျှောက်ပြီးတော့တွေးရင်လည်းဆုံးဖြတ်ချက်ချမယ်ဆိုရင်တော့ဒါအဖြစ်မှန်ရမှာမဟုတ်ဟုတ်တယ်မဟုတ်လားဒီပစ္စည်းကပြတဲ့အတိုင်းသူမှမကကသိရမယ်မြင်ရမယ်
အဲ့လိုပဲကာမတို့အညီတို့တွေဒီခန္ဓာမှာဖြစ်ပေါ်နေတဲ့ဒီသဘာဝတရားတွေကိုဘယ်လိုက်လို့မရှိဘဲနဲ့သူတို့ဖြစ်နေတဲ့အတိုင်းလေးနော်အပေါ်လိုမလို့ရဘူးချစ်ဆွေးခြင်းမလို့ရဘူးနှုတ်ပဲခြင်းမလို့ရဘူးဖြစ်နေတဲ့အတိုင်းလေးဘာလို့အောင်ပရိဒါရမယ်အဲ့ဒီပရိဒါခြင်းအောင်ဖြင့်ဒါပါလေဆိုတဲ့အဖြစ်မှန်ကိုတပြေးပြေးနဲ့ရလာတယ်အဲ့ဒါဖြစ်ဖြစ်ပရိဒါထားလိုက်ပရိဒါလို့ရှိရင်ဒါအကောင်းလားဆိုလားဆိုတာကိုတက်တက်ကိုယ်ကိုသိလာနိုင်တယ်ဘယ်နည်းနဲ့ទីလာနိုင်မလဲလို့မေးရင်အိဋ္ဌာကိုទីတဲ့နေရာဖြင့်ទីလာနိုင်တယ်။ဒလဇက်ပစ္စည်းချောင်းချုပ်ပြောက်နေတဲ့ဒီအိဋ္ဌာသဘာဝကိုទីမယ်ဆိုလို့ရှိရင်မကောင်းဘူးဆိုရဲနော်ဒီအဖြေမှန်ကိုကိုယ်ကိုယ်တိုင်ထုတ်ပေးနိုင်တယ်ပေါ့။ဟုတ်တယ်မဟုတ်လား။ဒါကြောင့်ပိဿတ်ပေါင်းတို့ရောတို့သတိထားခြင်းအဖြစ်မတည်မြဲတဲ့သဘာဝကိုទីမယ်။မတည်မြဲတာကိုទីခြင်းအဖြစ်မကောင်းဘူးဆိုတဲ့ဒုက္ခသဘောကိုទីနိုင်တယ်။မကောင်းတာကိုမကောင်းဘူးလို့ទីတာနဲ့လောဘကိုကိုယ်ကိုယ်တိုင်တမင်တကာလိုက်လျှော့နေကြမလို့တခါတည်းသူအကြောင်းအကျိုးတဘောရရျော်တော်လေးသားပဲဒါကြောင့်လောဘကိုမကောင်းမှန်းတော့တိတော့တိတာပဲဒီကလေးငါကောသောလောဘကြီးပါလေခက်ပါလေပြောတော့ပြောရတာပဲလောဘကြီးနေလောဘမကောင်းဘူးလို့တိရုံညံ့နေတယ်ပဲလောဘကတော့နေတော်မှာမဟုတ်ဟုတ်လားတက်ဒါတွေကဘာတွေလဲလို့မေးအကြောင်းအကျိုးသဘောဝတရားတွေကြီးပဲအကုန်လုံးလောဘနေစရာအကြောင်းကိုလုပ်ရင်လောဘနေကောင်းလောဘနေစရာအကြောင်းကိုမလုပ်ဘူးဆိုရင်လောဘကတော့နေမှာမဟုတ်နော်တတိမရှိတာနဲ့မှားယမှုတွေဖြစ်မယ်မှားယမှုတွေဖြစ်တာနဲ့ဒီလောဘအပါဝင်တန်ရောစဉ်ဂျူးတွေကလက်တည်ပြီးပြီးရဲ့စစ်စစ်စစ်စစ်တော့အောင်ချီမှာပဲတုတ်မှာပဲအညစ်အကြေးတွေကလည်းပဲမနေ့ကပြောသလိုတစ်ထပ်ပြီးတစ်ထပ်ပြီးမှာပဲကြံမှာပဲဒီတိုင်းတော့မှာပဲဒါအဲ့ဒီတိုင်းဖြစ်အောင်လုပ်နေအဲ့ဒီတိုင်းဖြစ်မှာပဲအဲ့ဒီတိုင်းဖြစ်အောင်မလုပ်ရင်အဲ့ဒီတိုင်းမဖြစ်ဘူးပဲတကယ်တော့ဘုရားရှင်ရဲ့လက်ထဲမှာပဲရှိတယ်ပေါ့ဟုတ်လားဒါကြောင့်တတိထားလို့ရှိရင်နေရှာဆိုတဲ့မတည်ငြိမ်းတဲ့သဘောပေါက်ကိုအမှန်တန်သိလေ။အဲ့လိုဆိုရင်ဒုက္ခဆိုတဲ့မကောင်းမှုဆိုတာကိုအမှန်ကဆုံးဖြတ်ချက်ချနိုင်ပဲ။ဒီလိုဆိုရင်လောဘကနေသွားမယ်ပေါ့။ဒီပြည့်စင်ကိုရှင်းမယ်ဆိုလို့ရှိရင်ဒီချိန်မှာလောဘချုပ်မသွားဘူးလား။ချုပ်သွားနိုင်တယ်။ဘာတဖြည်းဖြည်းနေမယ်ဆိုရင်တော့ချုပ်ရမှာပဲလေ။ပွားနေမယ်ဆိုရင်တော့ဒီချိန်ကြီးကတော့နီးနီးနီးနီးပေါ့နောက်ဆုံးတော့စောက်တော့မှာပဲ။ဘယ်ချိန်ရောက်မလဲဘလို့လို့ဒီနေ့တရားတော့မသိနိုင်ဘူးပေါ့။ဒီနေ့မှာမြတ်စွာဘုရားကတော့လက်သမားများကင်နဲ့ပဲခုယုံများနဲ့ဥမာပေးတယ်ပေးတယ်လို့လည်းအားလုံးကြားဥပါလေ။နောက်လက်သမားများကင်နဲ့ပဲခုယုံနှစ်ရှိလာများကင်လာတာကြားပြီးဆိုတော့ဒီပရောင်သားတွေတမလန်းသားတွေအလုံးမာကျောတဲ့အသားတွေနဲ့လှုပ်ထတာပဲဒါပေမဲ့အဲ့ဒီပဲခုယုံပေါ်မှာလက်ရာတွေကတော့ထင်တာပဲ။နော်တရက်ကိုဘလောက်ထင်သွားတယ်တလကိုဘလောက်ထင်သွားတယ်ဆိုတာတော့တွေ့ချက်လို့ရမှာမဟုတ်ဘူး။ဒါပေမဲ့ကြားလာရင်တော့လက်ရာထင်သွားတာကတော့လေအမှန်ပဲ။ဟုတ်ရဲ့လား။အဲ့လိုပဲကိုယ့်ရဲ့တန်တာမှာရှိနေတဲ့ဒီလောဘဒေါသမောဟဆိုတဲ့ခိလတာတရားတွေအနုတ္တိယသဘောတွေကိုတစ်ဖြည်းဖြည်းလေးပါးပေါ်ဖို့အတွက်ဒီကျင့်စဉ်အမှန်ကိုစွန့်ရှိတယ်များကျင့်သုံးကြရတာဟုတ်လားဒါကြောင့်ပရိသတ်ခြင်းအဖြစ်အနိစ္စဆိုတဲ့မတည်မြဲတဲ့သဘောကိုအမှန်ကသိနိုင်အနိစ္စကိုအမှန်ကသိပါများလာလို့ရှိရင်ဒါအကောင်းမဟုတ်ဘူးဘာဖြစ်လာလို့မှမတည်မြဲပါဘူးဆိုတဲ့သဘောဝတရားကိုကောင်းတယ်လို့ဘယ်လိုမှပြောစရာအကြောင်းမရှိဟုတ်လားအဲ့ဒီမကောင်းဘူးဆိုတာကိုသိတာနဲ့အမြအဲ့ဒီမကောင်းတဲ့တရားရဲ့ပုံမှန်လောဘကအလိုလိုနည်းလာတယ်ပေါ့အဲ့ဒါဒီပင်နဲ့တစ်ချိန်မှာပျက်စီးခွင့်ကျုံလာလို့နော်ပျက်စီးမှုပျက်စီးခွင့်ဆိုင်လာလို့ပျက်စီးလာပြီဆိုရင်သူ့မှာတုံ့လောက်เสียကြောင်းမရှိဘူးဒီလိုနည်းနဲ့တော့ရပါတက်ကံမတို့အရင်လို့တည်းတည်းခုလောလောဆယ်ပျက်စီးနေရဆိုတာလေးကတော့သိပြီးတော့လူတွေကမတုံ့လောက်ကြအောင်ပေါ့နော်ဒါလည်းလေအရင်ကြီးအမြင်မစိတ်တာလဲတပိုင်းဖြစ်မယ်ပေါ့ဟုတ်လားကိုပြည့်စည်တာကတော့ဒါမျိုးကထပ်ပြီးတော့ပြန်ဖြစ်တယ်ပြန်ဖြစ်တယ်ဆိုကိုဘွားလေးကကိုမပြစ်ပန်းမပြစ်ဒီတိုင်းလေးတွန်းနေတာဆိုတော့သိပြီးတော့စိတ်ထဲမှာဒါကြီးကိုတုံ့လို့ချောက်ချားကြရလို့မထင်ကြသေးဘူးပေါ့ဟုတ်လားဒီလိုလေးတွန်းရင်းနဲ့လေးပြီးတော့ဘာဖြစ်သွားမှာတော့ဘုံလဲပြီးတော့တခါတည်းပြည့်စည်သွားအောင်ပါအဲ့ဒီကြရင်တော့မတုံ့လို့ဖဲနေနိုင်မလားစဉ်းစားစဉ်းစားဒါကြောင့်အိဋ္ဌာကိုသိုံညနဲ့မတုံ့လို့သိဘူးဆိုရင်ဟိုဘက်မှာသူ့ရဲ့ဆိုးနေတဲ့မရဏဆိုတာကိုသိအောင်ကြိုးစားရမယ်လူတွေကတရားလေးတွေကိုတခါလေးခပ်ပေါ်ပေါ်လေးစဉ်းစားတာရှိတယ်။ဒါဆိုဘုရားရဲ့ဒေသနာတွေကိုကြည်ကြည်နဲ့လေ့လာကြည့်မှတချို့ဟာတွေကကိုယ်ကခပ်ပေါ်ပေါ်ခြင်းနေတာ။နော်။မရဏလုပ္ပတိကမ္မထံကိုရှင်းပြဉာဏ်အဖြင့်နိဗ္ဗာန်ချမ်းသာကိုရနိုင်တယ်လို့ပြောလို့ရှိရင်ရုပ်တရက်တချို့ကဟုတ်ပါမလားလို့ထင်ကြရှိရနော်။အဲ့ဒီတော့ခုမှကြည်ကြည်နဲ့အကျိုးစီးပွားကိုဖြစ်ထွန်းနိုင်လေဆိုရင်တတိရှိတယ်ဆိုတာကိုယုံကြည်ရမယ်။ဟုတ်လား။ဒါကြောင့်တခဏတိုင်းဖြစ်ပေါ်နေတဲ့ဒီအနေအထားကိုသိုံညာနဲ့မလုံးလောက်သေးဘူးဆိုတာမျိုးလည်းနဲ့နားလည်ရတယ်။ဒါလိုကြည့်ပြီးတော့မညံပုံညာရသွားရင်လည်းကောင်းတာပေါ့။သို့တော်လည်းပဲမရဏဆိုတာကိုလည်းတိဖို့မလိုဘူးလား။ဒါကတော့ဦးဇင်းကတော့ဒီခါလေးစဉ်းစားတာပေါ့လေ။တိဖို့လိုဖို့မျိုးမြတ်စွာဘုရားဟောတာ ဒီလိုမလိုလို့ရှိရင်ခေါင်းနေကြကြောင်းမရှိဒီအလေးစားကိုပဲသိသွားပြီလို့ပြောလိုက်ဖို့ပဲရှိဟောဒါကအလေးစားကိုသိရင်တရားတို့တရားမြတ်များနိုင်မှုလို့သုဒ္ဓရာမဟုတ်အကုန်လုံးလူအပ်တယ်ဆိုတာလေးကိုပုံပေါ်အောင်ပြောရင်နောက်အလေးစားကိုသိတဲ့လူကသောချပြီးတော့လုတ်သွားရင်လည်းပဲမဉဏ်ပညာရပြီးတော့ဒုက္ခငြိမ်းတော်နိုင်မှာလေမငြိမ်းနိုင်ဘူးလို့သုဒ္ဓရာမဟုတ်သူကလည်းဘာမှမလုပ်ဘူးရှင်တို့ဘုရားက
ဒီကနာမှာဖြစ်ပေါ်နေတဲ့ဒီသဘာဝတရားတွေကိုပြောရတာပါဟုတ်ရဲ့လားဒါကြောင့်ရှင်သာရိပုတ္တရာကနော်နိုင်ငံရဲ့ခြားတာနာပြီးကြွားကြမယ်ဒိသစာရိကြွားချီကြမယ်ယဟန်တော်တွေကိုအဲ့လိုမျက်စွာဖျားရဲ့အယူဝါဒဆိုတာဘာလဲဒါကိုပြောတဲ့ဖို့နော်လောဘကိုပေရှားကြီးလောဘပေရှားကြီးကိုဟောပြတဲ့ယူဝါဒရှိတယ်နော်ဘယ်တရားတွေရဲ့ပုံမှန်ဖြစ်နေတဲ့လောဘကိုပေးရမှလည်းလူမေးရင် ခန္ဓာ၅ပါးရဲ့ပုံမှန်ဖြစ်နေတဲ့လောဘကိုပေးရမှာလောဘမှာဘယ်အပြည့်ရှိလို့လောဘကိုပေးရှာဖို့ပြောရတာလဲလို့မေးရင်လောဘရှိနေရင်ပစ္စည်းတွေဆိုတာလည်းအကြီးကျယ်ဆင်းရဲများလိမ့်မယ်နော်လောဘကိုပယ်လို့ရှိရင်ဘယ်အကျိုးရှိလို့လောဘကိုပယ်ဖို့ပြောရတာလုံးလို့မေးရင်လောဘမရှိဘူးဆိုရင်ပစ္စည်းတွေကမှာဘာမှဆင်းရဲကြောင်းမရှိဘူးဒီလိုလေးအကျိုးသိအကြောင်းသက်ဟောပြတာအဲ့ဒီမှာနေကုန်းချုပ်နော်
ိဗေနှစ်မျိုးဆက်ပြောတယ်။ဒါပေမဲ့ဆက်ဆံမှုကတော့လေးလေးနက်နက်စဉ်းစားကြည့်ရင်ရှိနေတာကိုတွေ့ရတယ်။အဲ့ဒါကဘာလဲ။တရားကကြောင်းသွားတယ်လို့ပဲအဲ့ဒီတုတ်တန်ကိုဖတ်ကြည့်တော့မဆက်ပြောပြန်လို့ဆိုတော့အရှင်တို့တဲ့။အကုသို့တရားတွေဟာတကယ်လို့များအခုလုံလုံးစင်လေးချမ်းသာမယ်အကုသို့တရားတွေဖြစ်လို့နော်လုံလုံးစင်လေးချမ်းသာမယ်နှလုံးစင်ဝါငြိမ်းချမ်းမယ်အေးချမ်းမယ်နောက်မှလည်းကောင်းမွန်တဲ့ချမ်းသာတဲ့ဘဝကိုရရှိမယ်ဆိုရင်အဲ့ဒီအကုသိုလ်တရားတွေကိုပယ်ရှားနိုင်တယ်ကိုမြတ်စွာဘုရားချီးမွမ်းတော်မူလေးတန်းရာတဲ့ရုပ်ပုံလေးကတော့အကုသိုလ်တရားဟာအခုလည်းချမ်းသာတယ်နောက်လည်းချမ်းသာစေမယ်ဆိုရင်ဒီအကုသိုလ်တရားပယ်ရှားနိုင်တာကိုမြတ်စွာဘုရားမချီးမွမ်းလေရာတဲ့ကိုမြတ်စွာဘုရားကအကုသိုလ်တရားကိုပယ်နိုင်ရင်ဘာလို့တော့ချီးမွမ်းလဲဘာလို့ချီးမွမ်းတာတော့အကုသိုလ်ဒီခြင်းရဲ့ဒုက္ခကိုအခုလည်းဖြစ်စီတယ်နောက်မှလည်းဖြစ်စီလိမ့်မယ်ဒါကြောင့်ဆင်းရဲခြင်းနဲ့အရာကိုပယ်ရှားနိုင်တဲ့အတွက်ကြောင့်အကုသိုလ်ကိုပယ်နိုင်ရင်မြတ်စွာဘုရားကရှင်းမွားတယ်။အဲ့ဒါကိုတမျိုးလေးလေးနဲ့အောင်ပြောတာရှင်သာရိပုတ္တရာ။နောက်အကုသိုလ်တရားတွေဖြစ်လို့အခုလည်းလေချမ်းသာမယ်နောက်မှလည်းလေချမ်းသာတဲ့ဘဝကိုရမယ်ဆိုရင်ဒီအကုသိုလ်တွေကိုပယ်ရှားဖို့အတွက်မြတ်စွာဘုရားအကုသိုလ်တွေကိုပယ်ရှားနိုင်တာကိုမြတ်စွာဘုရားရှင်းမွားမှာမဟုတ်ဘူးတဲ့။စင်စစ်အကုသိုလ်တရားတို့ဒီအခုလည်းလေရှင်းရတယ်နောက်မှလည်းလေရှင်းရတဲ့ဘဝတွေကိုရရှိလိမ့်မယ်။ဒါကြောင့်အကုသိုလ်တရားပယ်ရှားနိုင်တာကိုမြတ်စွာဘုရားရှင်းမနေတဲ့ဟောတစ်ချက်အခုနေပတ်သက်ပြီးတော့ရှင်သာရိပုတ္တရာကုရမေကြီးရဲ့အမြင်နောက်တစ်ချက်ပါပြောလို့ဆိုတော့ယဟန်တို့ငါရှင်တို့တဲ့ကုသိုလ်တရားတွေဟာအခုလည်းပဲရှင်ရဲ့နောက်မှလည်းပဲရှင်ရဲ့စီတဲ့ဘဝတွေကိုပဲရသည်မယ်ဆိုလို့ရှိရင်ဒီကုသိုလ်တရားတွေနဲ့ပြည့်စုံတာကိုမြတ်စွာဘုရားမချီးမွမ်းလေရာနော်ကုသိုလ်တွေလုံးလုံးကုသိုလ်တွေဖြစ်လို့အခုလည်းပဲရှင်ရဲ့တဲ့ပူလောင်တဲ့ဒုက္ခရောက်သွားမယ်နောက်မှလည်းပဲရှင်ရဲ့တဲ့ဘဝတွေကိုရသည်မယ်ဆိုရင်ဒီကုသိုလ်တွေနဲ့ပြည့်စုံတာကိုမြတ်စွာဘုရားချီးမွမ်းမှာမဟုတ်ဘူးတဲ့တကယ်စင်စစ်ကုသိုလ်တရားတွေဟာအခုလည်းပဲချမ်းသာတယ်နောက်မှလည်းပဲချမ်းသာတဲ့ဘဝတွေကိုရရှိတယ်ဒါကြောင့်ကုသိုလ်ကောင်းမှုနဲ့ပြည့်စုံခြင်းကိုမြတ်စွာဘုရားချီးမွမ်းတာတဲ့ဟောဒီစကားလေးနှစ်ပိုက်ဆက်ပြောတယ်ဒါကိုဒကာမတို့အရှင်တို့တွေကအများကြီးစဉ်းစားရတယ်နော်ပထမအကုသိုလ်ကိုပြောတယ်နော်အကုသိုလ်ဆိုတာအခုလည်းဆင်းရဲတယ်နောက်လည်းဆင်းရဲစီတယ်ဒုတိယကပြောတယ်ကုသိုလ်ကိုပြောတယ်ကုသိုလ်ဆိုတာအခုလည်းချမ်းသာတယ်နောက်လည်းချမ်းသာတဲ့ဘဝကိုရောက်စေလိမ့်မယ်။အခုဆိုတာကလုံးလုံးစင်စီအကျုံးဝင်တယ်။အခုဆိုတာအခုဖြစ်ရင်အခုရှင်ရတဲ့ပုဂ္ဂိုလ်တော်လေ။ကုသိုလ်ဆိုတာအခုဖြစ်ရင်အခုချမ်းသာတဲ့အခုငြိမ်းအေးတယ်ပေါ့။ဒါကြောင့်ကုသိုလ်အကုသိုလ်ဆိုတာနဲ့ပတ်သက်ပြီးတော့နောက်ကာယကံဝစီကံတွေကိုလှန့်လန့်ပြီးတော့မြင်နေတာတဲ့။နောက်စိတ်ထဲမှာဖြစ်နေတဲ့အနေအထားကိုပို့ပြီးတော့မြင်စေခြင်းတယ်။ဟုတ်လား။ကုသိုလ်ဆိုတာလည်းအခြေခံဖြစ်ဘယ်တော့မှဖြစ်နေအောင်စိတ်ထဲမှာဖြစ်နေတာပဲ။အကုသိုလ်ဆိုတာလည်းပဲအခြေခံဖြစ်ဘယ်မှာဖြစ်နေအောင်စိတ်ထဲမှာဖြစ်နေတာပဲ။တကယ်ပြောရရင်အကုသိုလ်တွေထဲမှာခေါင်းဆောင်ကဘယ်သူလဲလို့မေးရင်လောဘဒေါသမောဟပဲကုသိုလ်တွေမှာခေါင်းဆောင်ဘယ်သူလဲလို့မေးရင်အလောဘအဒေါသအမောဟပဲဟုတ်တယ်မဟုတ်လားယေရှုဘုရားကိုမေးဦးတာရှိတယ်မဟာဒီမင်းသားကယုံရတဲ့တရားတွေဘာကြောင့်ဖြစ်တာတော့လို့မေးတော့ယေရှုဘုရားကလောဘဒေါသမောဟကြောင့်ယုံရတဲ့တရားတွေဖြစ်ရတာလို့အခြေခံဟောပြတယ်မြင့်မြတ်တဲ့တရားကောင်းမွန်တဲ့တရားဖြူရှင်တဲ့တရားတွေဘာကြောင့်ဖြစ်တာတော့လို့မေးတော့အလောဘအဒေါသအမောဟကြောင့်ဖြစ်ရတယ်လို့ဒီလိုမျိုးဆောပြားဖြစ်ရတယ်။အဲ့တော့လောဘဒေါသမောဟဒီအကုသိုလ်တရားတွေရဲ့ခေါင်းဆောင်ပေါ့နော်။အလောဘအဒေါသအမောဟဒီကုသိုလ်တရားတွေရဲ့ခေါင်းဆောင်။ ဒီမကုဒုလို့ပြောလိုက်တယ်အကုဒုလို့ပြောလိုက်တယ်အဲ့ဒီအချက်တွေကိုမြင်ဖို့လိုတယ်။ဒါဦးညာအခုဘာပြောနေတာတော့ဒါရှင်သာရိပုတ္တကရုဏ်ကြီးကကျင့်စဉ်ကိုပြောလိုက်တယ်လို့ခြေထဲမှာခံစားရတယ်။သောတော်ကလောဘကိုပယ်ရှားရေးလို့ပြောတယ်နော်။လောဘကိုဘယ်လိုပယ်ရှားမယ်ဆိုတာသောတော်ကပြောထားတယ်မှာဘာမှမပါဘူး။လောဘကိုပယ်ရှားရင်ဘယ်လိုအကျိုးရှိတယ်လောဘမပယ်ရင်ဘယ်လိုအကျိုးရှိတယ်ဆိုတာပ ြည့်တယ်ဒါပဲအဲ့ဥရှင်တို့ကတော့မှလေအခုဒီမိမိကန္နာမှာသင်္ချာဖြစ်ပေါ်နေတဲ့ဥမ္မံတကောဝတရားတွေအပေါ်မှာတတိထားတဲ့လုပ်ငန်းစဉ်ကိုလုပ်နေတဲ့အခက်အတန့်မလေးဒီလုပ်ငန်းရဲ့ပြန်ဖို့ကိုဒီဒေသနာနဲ့နော်ဘလောက်အချိန်အတန်ရှိတယ်လဲဆိုတာကိုနော်မြင်ကြည့်မယ်ပေါ့ဟုတ်တတိထားနေတဲ့အချိန်မှာအကုသိုလ်တွေဖြစ်တာမရှိဘူးဟုတ်တယ်မဟုတ်လားအကုသိုလ်တွေဖြစ်တာမရှိုံမျှမကဘဲနဲ့မြင့်မြတ်တဲ့စိတ်ရဲ့အရည်အသွေးပြည့်ဝတဲ့ကုသိုလ်သဘောတွေကိုဖြစ်နေတာမရှိဘူးလားရှိတယ်အကုသိုလ်လည်းမဖြစ်ဘူးကုသိုလ်လည်းဖြစ်တယ်။ဟောဒီလိုရဆွမ်းလဲလို့မင်းအဲ့ဒါတတိရဆွမ်းမယ်။နောက်တတိရှိနေတာနဲ့စိတ်ထဲမှာအကုသိုလ်ကဝင်လို့မမရ။နော်ဆိုးရတဲ့ယန္တရီကိုမဝဲအောင်တတိကကာကွယ်ပေးနေတယ်သဘော။ဟုတ်လား။မြင့်မြတ်တဲ့ကုသိုလ်တွေဖြစ်ပေါ်အောင်တတိကဆောင်ကျင်းနေတဲ့သဘော။အလုတ်ကိုသူနှစ်ခုလုပ်နေတယ်ဆိုတဲ့အခြေအနေပေါ့။နော်တတိရှိနေလို့ရှိရင်အကုသိုလ်ဖြစ်လို့မရဘူး။တတိရှိနေမြင့်မြတ်တဲ့သဘောကအလိုလျောက်ဖြစ်ပြီးသားအဖြစ်ဖြစ်နေကြီးထွားလာဖို့ပဲရှိရောဟုတ်လားအဲ့တော့တတိရှိနေခြင်းအပြင်အခုလည်းပဲဆင်းရဲစီပဲနောက်မှလည်းပဲဆင်းရဲစီမယ်အကုသိုလ်ဒီလိုသောယုံညံ့တဲ့အကြောင်းတရားတွေကိုဖယ်ရှားပြန်ရောက်တယ်နော်တတိရှိနေခြင်းအပြင်အခုလည်းပဲချမ်းသာစီမယ်နောက်မှလည်းပဲချမ်းသာသွားစီမယ်မြင့်မြတ်တဲ့အကြောင်းတရားတွေကိုဖန်တီးနေရာရောက်တယ်ဟုတ်ကုသိုလ်ငါရဲ့တန်ဖိုးကိုဒီဒေသနာလေးနဲ့ညှိပြီးတော့ကြည့်လိုက်လို့ရှိရင်မြင်မှနေတာကိုမတွေ့ရဘူးလားတွေ့ရတယ်ဒါကညီကုံးပိုင်းမှာရှင်သာရိပုတ္တရာကုမေကြီးပြောတာပေါ့ဟုတ်လားဒါကဦးဇင်းတို့နိုင်ငံရခြားတော်ကနေမှယဟန်တော်ကြီးကိုရှင်သာရိပုတ္တရာကုမေကြီးဟောပြတဲ့တရားစကားကိုဒေဝရဟသုတ်တန်းဆိုပြီးတော့မှတ်တမ်းတင်ထားတာပေါ့နော်အဲဒီကနေ့ဦးဇင်းတို့ယောဂီသူတော်စင်များကိုပြောခဲ့တဲ့တရားစကားတွေအကုန်လုံးအနှစ်ချုပ်ကြည့်မယ်ဆိုလို့ရှိရင်အနိစ္စဆိုတဲ့စကားလုံးမရဏဆိုတဲ့စကားလုံးဒီစကားလုံးနည်းနှလုံးအရင်စမ်းမပြောဘူးလားနော်အနေစာဆိုတာကနော်တစ်ခဏတိုင်းတစ်ခဏတိုင်းဖြစ်ပေါ်လာပြီးတော့တစ်ခဏတိုင်းတစ်ခဏတိုင်းပဲတောင်းလျှောက်ပျောက်ွယ်လိုက်နေတဲ့သဘောနော်ဒီဒီဖန်သားမြင်ပေါ်မှာပေါ်နေတဲ့ရုပ်ပုံများလိုပဲဒါလေးကိုအမှတ်ရစေချင်တယ်ဟုတ်လားအဲ့လိုတစ်ခဏတိုင်းဖြစ်ပြီးတော့တစ်ခဏတိုင်းပျောက်ွယ်ပြီးတော့ဇက်တိုက်တဲ့ဖြစ်နေတဲ့ဇက်တိုက်ပဲတောင်းလျှောက်ပျောက်ွယ်လိုက်နေဒီတိုင်းနဲ့တောင်းရတယ်ရက်ချင်းနာရင်မရှိဘူးဟုတ်လားအဲ့ဒီဖြစ်ပေါ်နေတဲ့သဘာဝတရားရဲ့မတည်မြဲတဲ့အနေအထားကိုဘာလို့ပြောတော့အနေစာအဲ့ဒါကိုအမှတ်ရရမယ်အနေစာသင်ကြအဲ့ဒါကိုကျင့်ပန်များစွာတတိထားရမယ်အနိစ္စာနုပတနာဒီအလုံးလုံးလေးရှိတယ်နော်ကျင့်ပန်များစွာဒါကိုမြင်ရမယ်အနိစ္စာနုပတနာအနိစ္စအနုပတနာအနုဆိုတာအဖမှန်ထက်ထက်ပတနာဆိုတာမြင်တာအနိစ္စာဆိုတာမတည်မြဲတာဟုတ်လားဝိပဿနာဉာဏ်ကိုရည်ညွှန်းလို့မရဘူးလားရတယ်နောက်ဒုတိယစကားလုံးပါပြောလိုက်တော့မရဏနော်အပီးပြီးသွားတာတဘဝပါကြီးပဲဖြစ်ခဲ့ဖြစ်ခဲ့ဘယ်လိုနေထားတယ်လဲကျုံရကျုံရကောင်းတယ်လို့ပဲပြောပြောဆိုတယ်လို့ပဲပြောပြောမကောင်းတကောင်းလို့ပဲပြောပြောဘာပဲပြောပြောပြီးတော့ပြီးတော့ရရောဒီလိုနဲ့ပြီးခဲ့တဲ့ဘဝပေါင်းများစွာရှိရောတဘဝရဲ့၃ညာတဘဝကိုသင်ရှားသွားစေနဲ့ဒီတဘဝတစ်ခါတည်ရတဲ့ပြည့်စည်ရတဲ့မရဏတဘဝကိုလည်းကျင့်ပါများစွာစဉ်းစားရှင်နေဖို့လိုတယ်ဒါကိုအမှတ်ရလို့လိုတယ်အမှတ်ရရင်မရဏသင်ညာကျင့်ပါများစွာသတိထားမယ်ဆိုရင်တော့မရဏနုတ်တိဟောသူ့မှာလည်းအဲ့ဒီအလုံးလုံးမရှိဘူးလားရှိရနော်ဒီလုံလုံလေးတွေကိုသိတဲ့မှာရင်းမနေဖို့လိုတယ်ပေါ့ဟုတ်လားအနေစာပညာမရဏပညာအနေစာနုပဒနာမရဏနုတ်တိမရဏနုပဒနာလို့တော့မတွေ့ဘူးဟုတ်လားမရဏနုတ်တိလို့တော့တွေ့ရတယ်နော်အဲ့ဒီတရားနှစ်ခုကိုဒကာမတို့အရင်တို့အခုလုပ်နေတဲ့လုပ်ငန်းရှင်တွေနောက်အောင်ဝင်ရဖြစ်အောင်စဉ်းစားနိုင်မယ်ဆင်ခြင်နိုင်မယ်သိအောင်မြင်အောင်ကြိုးစားနိုင်မယ်ဆိုလို့ရှိရင်ဘဝရဲ့ခန္ဓာရဲ့သဘောအမှန်ကိုသိရတဲ့အတွက်ကြောင့်တော့လောဘတက်တဲ့တတိနေပါမတော်နိုင်ဘူးလားနေပါပါနိုင်တယ်ဒါဆိုရင်မြတ်စွာဘုရားရဲ့အယူဝါဒကိုကိုယ်ဟာပုံဖော်ကျင့်သုံးနေရရောက်ဘုရားဗျာ။ဟုတ်တယ်။မြတ်စွာဘုရားအယူဝါဒကဘာလို့ပြောရလဲ။လောဘဝိပေရှားကြီးကိုဟောပြတဲ့အယူဝါဒလို့ဒီလိုပြောခဲ့တာ။ဒါလေးကမမေ့နဲ့နော်။အဘယ်တရားတွေရဲ့ပုံမှန်ဖြစ်နေတဲ့လောဘကိုဘယ်ရမှာလဲလို့မေးတော့ခန္ဓာ၅ပါးရဲ့ပုံခန္ဓာ၅ပါးဆိုတော့ဒီသင်္ခါရတရားတွေအကုန်ရောပေါ့ဟုတ်လား။ဒီလောဘမှာဘလို့အပြစ်ရှိလို့ဒီလောဘကိုပေရှားဖို့မြတ်စွာဘုရားကဟောပြရတာတော့လို့မေးရင်
လောဘရှိရင်ပျက်စီးတဲ့အခါမှာကြီးကျယ်ဆင်းရဲလိမ့်မယ်ဒါပဲတူလေးမှန်နော်ဒီလောဘကိုပယ်ရှားရင်ဘယ်လိုအကျိုးရှိလို့လောဘကိုပယ်ရှားဖို့မြတ်စွာဘုရားဟောလာတယ်လို့မေးရင်တော့လောဘမရှိရင်ပျက်စီးတဲ့အခါမှာဘာမှဒုက္ခရောက်စရာအကြောင်းမရှိဘူးအဲ့ဒါကိုဦးရင်တို့တတိတာရကအနေနဲ့အားကြစရာမှတ်သားစရာကြီးညိုစရာရှင်သာရိပုတ္တရာတို့ညီနောင်နှစ်ပါးရဲ့အကြောင်းကိုပြောလိုက်တယ်ဟုတ်လားရှင်ဥပတေနနော်ကိုရေကနေသူကတို့ဆွဲဒုက္ခရနေနော်အလွန်တည်နေတယ်ဒါကတော့ဘာမှတုံ့လို့မရှိဘူးပေါ့ရာနာလေးဖြစ်နေတာဆိုတော့ပြောစရာတော့မလိုဘူးပေါ့လေဟုတ်လားနောက်ရှင်သာရိပုတ္တရာကိုမြတ်ကြီးရဲ့မြတ်စွာဘုရားပြိဋိဘာဆံရင်တောင်သူ့မှာစွေမှုပူဝါမှုရှိဘူးလို့ပြောလိုက်တဲ့စကားဟုတ်ရဲ့လားဒီအဲ့ဒါလေးပြောပြီးတဲ့နောက်မှာညီကုန်းကျုပ်အရင်ပါတော့လိုက်တော့အကုသိုလ်ဆိုတာအခုလည်းပဲဆင်းရဲတဲ့နောင်လည်းပဲဆင်းရဲစေလိမ့်မယ်ကုသိုလ်ဆိုတာအခုလည်းပဲချမ်းသာတဲ့နောင်လည်းပဲချမ်းသာစေလိမ့်မယ်တတိယနေ့တရားချက်အခုလဲဆင်းရဲတဲ့နောင်လဲဆင်းရဲစေမယ်အခုတို့အကြောင်းတရားတွေကိုဖယ်ရှားရရောက်တယ်တတိယနေ့တရားချက်အခုလဲပဲချမ်းသာတယ်နောင်လဲပဲချမ်းသာစေမယ်ကုသိုလ်ဆိုတဲ့မြင့်မြတ်တဲ့အကြောင်းတရားတွေကိုပြည့်စုံစေရရောက်တယ်ဒါကြောင့်ဒီတတိယကိုတော့ဒီကရမတို့အညီတို့ကအများကြီးအခုအားသာပြုပြီးတော့သူ့ကိုယ်တော့ဆွဲအောင်မြဲအောင်ပွားလာအောင်များလာအောင်ကြိုးစားအထောက်အကူမလိုဘူးလားဗျာလိုတယ်ယမတရားကျန်တော့တာဆိုပြီးတော့မပေါ့နဲ့ဟုတ်လားဒီလိုအချိန်ဒီလိုဖွင့်ရင်းလေးဆိုတာကဆရာဘုတ်သိပြီးတော့မလွယ်ဘူးလို့ဥရင်ထင်ပါတယ်ဟုတ်လားလွယ်ဦးနော်ဟောလုံလောက်ကံကံများတဲ့လူတွေဆိုရင်ဒါရုံးပြေတုံးလေးပါကြလာကြရတာနော်ဒီလိုကိုငါစောက်ချပြီးတော့လုံမဲ့ကွာအကျဉ်းသားကြီးငါထက်မတွေ့ဘူးဆိုတော့လည်းပဲအလုံးကအဲ့လောက်ရှင်းရှင်းကြသေးတာမဟုတ်အဲ့တော့ရောက်လာတုံးလေးမှာအချိန်ချင်းကတော့ဒီလိုကုံသွားမှာပဲလေကိုလုံလုံမလုံလုံလေးလေးနဲ့နဲ့ပဲကြိုးစားကြိုးစားသမို့ခပ်ပေါ်ပေါ်ပဲနင်းနေအချိန်ကတော့ချိန်တန်ရင်ကုံသွားမှာပဲကဘဘလေးနေဆိုရင်တော့ဘာမှသိပြီးတော့စိတ်ထဲမှာကျင့်နေမှုရှားမှာမဟုတ်။နော်ကျင့်နေမှုရတယ်မရဘူးဆိုတာလည်းကိုယ်ပေါ်မှာပဲမူတည်တယ်။ကိုယ်ကလည်းလုပ်ခဲ့တယ်လေဆိုတာပေါ်မှာပဲမူတည်တယ်ပေါ့။ဟုတ်လား။ဟာငါကတော့အဲ့ဒီထဲမှာအယုံကြည်ကြည်အကြီးခန့်ခန့်ကိုငါအားထုတ်ခဲ့တာဆိုရင်တော့ဘယ်သူမှသိတယ်မသိသေးအဲ့ဒါသူကိုယ်တိုင်အများကြီးကျင့်နေရတယ်။ရတာမရတာကအဓိကမဟုတ်ဘူး။လုပ်တာမလုပ်တာကိုအဓိကထားပြီးတော့ပြောရင်တာ။ရတာမရတာကတရားဝင်တရားစခန်းစာတော့ဦးစင်းပြောရတာမှမယုံဝဲထင်မှာ။ရတာမရတာကကိုယ့်လက်ထဲမှာမရှိဘူးလို့အလုံးရဲ့လက်ထဲမှာရှိတယ်လို့။နော်လုံတာမလုံတာကတော့ကိုယ့်လက်ထဲမှာရှိတယ်လို့။ဟုတ်လား။ကိုယ်လုံလိုက်တယ်ဆိုလို့ရှိရင်တော့ကိုယ်လုံထားတာနဲ့တန်တဲ့အကျိုးရတဲ့ခါလုံးမရခြင်းနဲ့ရမယ်ရခြင်းနဲ့ရမယ်။မလုံဘူးဆိုရင်တော့ရခြင်းနဲ့မရဘူးမရခြင်းနဲ့မရဘူးပဲ။အဲ့ဒါကိုဘယ်လောက်လုတ်တယ်လဲဆိုတာလေးကိုကိုယ့်ကိုယ်စစ်ဆေးပြီးတော့နော်။ဒီနေရာမှာဦးရှင်တို့တစ်ဆက်တည်းအချိန်လေးကြာနေတော့စက်မီလို့ပြောနေတာလေးကဒီတိုင်းဦးဇင်းပြောနေတဲ့တရားစကားတွေထဲမှာတရားအထုတ်ကြတဲ့ပုဂ္ဂိုလ်တွေရဲ့မြင့်မြတ်မှုအကျိုးကျေးဇူးဖြစ်ထွန်းမှုဒါတွေပဲပြောနေတာ။နောက်ဘဝနဲ့ချွေးတလုံးလုံးနဲ့ဝေယဝဆလုံနေကြတဲ့ပုဂ္ဂိုလ်တွေရဲ့မြင့်မြတ်မှုဟုတ်လား။သူတို့ရဲ့ကောင်းကျိုးချမ်းသာဖြစ်ထွန်းစေမှုအဲ့ဒါကတော့တလုံးမှမပြောရသေးဘူး။ဟုတ်လား။ဒီမှာပဲအမှတ်ကရကြနေတာ။တော့ဒီလိုတွေအကုန်လုံးချက်မြောင်တန်းတန်းရှိကနေပြီးတော့တရားဘဝနာလို့ကိုမြင့်မြတ်မြင့်မြတ်စင်စစ်စစ်ကျင့်သုံးနိုင်ဖို့အတွက်အများကြီးနောက်ကနေပြီးတော့အထောက်အကူပြုနေတဲ့ဝေယဝဆဆောင်ရွက်ကြတဲ့ပုဂ္ဂိုလ်တွေရဲ့ကုသိုလ်ကောင်းမှုကလည်းပဲအလွန်တရာကြီးမားမယ်ဆိုတာစဉ်းစားကြည့်ရင်မသိနိုင်ဘူးလားသိနိုင်တယ်ဟုတ်ရဲ့လားဒါလေးကိုလည်းပဲဝမ်းမြောက်ဝမ်းသာဖြစ်စေခြင်းလေဟုတ်လားအဲအလုံးကလည်းပဲဒါကအတိအမှန်ပြုကြပါလေအပဇူကမှနှုတ်ကတော့ထုတ်ဖို့ပြီးတော့ကျောင်းမှာပြောမယ်ပေါ့အဲကျောင်းနှုတ်ကထုတ်ဖို့ပြီးတော့မပြောတော့တော့ပဲနှုတ်ကထုတ်ဖို့ပြီးတော့ပြောတဲ့လူတွေတောင်အလေးအနက်အတိအမှန်ပြုတဲ့လူတွေလည်းရှိနေတာပဲထပ်မတို့လေးအဲ့ဒါကတော့သူများအတိအမှန်ပြုတာမပြုတာဆိုတာသူများကဏ္ဍပေါ့ဟုတ်လားတို့တော့လည်းပဲဒါလေးကိုလည်းပဲဝေယဝဆဆောင်ရွက်ကြတဲ့ပုံကိုယ်လေးကိုလုံးနေတဲ့လုပ်ငန်းရှင်ရဲ့ကိုလုံးနေတဲ့အလုပ်ရဲ့မြင့်မြတ်မှုတန်ဖိုးရှိမှုကိုလည်းစဉ်းစားမိဖို့လိုတယ်ပေါ့ဟုတ်လားအေးအဲ့တော့အလုံးမြင့်မြတ်တဲ့လုပ်ငန်းရှင်ကိုဘက်ဆုံးတောင်းဆုံးကနေပြီးတော့ယောဂီကလည်းပဲယောဂီတာဝန်ပေါ့လေဟုတ်လားဝေယဝဆကလည်းဝေယဝဆတာဝန်ပေါ့ဟောလည်းပြောတဲ့သူကလည်းဟောလည်းပြောတဲ့တာဝန်ပေါ့ဟုတ်လားကိုလုံးငန်းကိုလုံးကြရတယ်ဆိုရင်ကိုလုံးငန်းရဲ့အကျိုးဆက်ကိုယ်တိုင်ခံစားကြရမှာပါပဲဒါပါပဲဟုတ်လားဒီတရားဒီကနေ့တဏှာရေတောင်ရှိသွားပြီဟုတ်လားဒီဒီဝရဟသုတ်တံဆိုပြီးတော့အာလုံးတော်သူတော်ကောင်းတို့နဲ့နော်လုံနေရတဲ့အလုံးနဲ့ဆက်ဆက်မှုရှိတဲ့တရားဒေသနာလေးတွေကိုဒါဦးဇင်းတို့ရွေးချယ်ပြီးတော့ပြောလိုက်ပါတယ်အပမာဒဆိုတဲ့တတိတရားလက်ခံထားပြီးတော့အခုလည်းပဲဆင်းရဲစေမယ်နောင်လည်းပဲဆင်းရဲစေမယ်အကုသိုလ်တရားတွေကိုပယ်ရှားနိုင်ဖို့အပမာဒဆိုတဲ့တတိတရားလက်ခံထားပြီးတော့အခုလည်းပဲချမ်းသာစေမယ်နောင်မှလည်းပဲချမ်းသာသွားစေမယ်ကုသိုလ်ဆိုတဲ့နည်းမြတ်တဲ့သူတော်ကောင်းတရားတွေကိုဖြစ်ထွန်းစေဖို့ကြိုးစားနိုင်ကြတဲ့သူတော်ကောင်းတွေဖြစ်ကြပါစေတည်း